Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ5ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုက်လိုမီတာ1925.32 နဲ့လိုက်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျွန်မစုမုံပါရှင်
။ကျွန်မဧတနာချက်ပါ။အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတွေဒီစိတ်တပိုင်းရန်နာထားရတာကိုအဆုံးသတ်နိုင်ဖို့အမေရိကန်ထက်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေဆက်ပြီးညှိနှိုင်းရေးပြင်ဆင်နေကြပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အတွက်အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ်ကပြောပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညမှာကြားရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ရက်ဆိုင်ထားရတဲ့အမေရိကန်အစိုးရလုပ်ငန်းတချို့ပြန်လည်လဲပတ်နိုင်ရေးသမားဒေါ်နယ်ထရန့်နဲ့ကွန်ကရစ်လွှတ်တော်ခေါင်းဆောင်တွေအင်ဂျူရောမှာထပ်မံတွေ့ဆုံခဲ့ကြပေမဲ့ပြည်လည်မှုမရခဲ့ကြတဲ့အကြောင်းသတင်းလွှာမှာနားဆင်ရမှာကတော့
We could call a national emergency and build it very quickly and it's another way of doing it but
အင်းဒီဂျီမက္ကဆီကိုနိုင်ငံရဲ့နယ်စပ်ဒဇိုင်းကာမဲ့အစီအစဉ်ရည်တည်ချက်တွေကြောင့်ပြည်လည်မှုမရခဲ့ကြတဲ့အကြောင်းအသေးစိတ်နောက်ပိုင်းမှာနားဆင်ရပါမယ်။နောက်ပြီးတော့သမ္မတဒေါ်နယ်ထရန့်လက်ထက်မှာအိမ်မွေးတိရိစ္ဆာန်လေးတွေမွေးတဲ့အစဉ်လာမရှိတဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနအကြောင်းတင်ပြထားတဲ့မြန်မာတခွင်အစီအစဉ်နောက်မြန်မာနိုင်ငံကတချိန်လုံးကတရားမဝင်ကြေညာဖြတ်သိမ်းခဲ့တဲ့ငွေစက်ကူတွေကိုအသုံးပြုပြီးတော့ပကြီးကားတွေဖန်တီးတဲ့သူအကြောင်းခံရတွေကိုလည်းတင်ဆက်ပေးဖို့ရှိသလိုဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေးလိုက်အစည်းအဝေးကိုနားဆင်ရဖို့ရှိပါတယ်။အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတွေဒီစိတ်တပိုင်းရန်နာထားရတာကိုဆုံးသတ်နိုင်မှုအတွက်အမေရိကန်အထက်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေဆက်ပြီးတော့ညှိနှိုင်းရေးပြင်ဆင်နေကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတူထောင်းထားတဲ့အစိုးရအသုံးစရိတ်ကိုဒီမိုကရက်တွေသဘောတူပေးဖို့ဆက်ပြောနေပြီးတော့တစ်ဖက်ကလည်းသတင်းမီဒီယာကိုတိုက်ခိုက်သွားတာပါသူရဲ့ဒီနေ့စနေနေ့မနေ့ Twitter post မှာတော့ဒီကိစ္စနဲ့ပတ်သက်လို့ညှိနှိုင်းနေတာတွေထောက်ခံမှုအများကြီးရရှိကြောင်းပြီးတော့ Washington Post သတင်းစာနဲ့ NBC သတင်းဌာနတို့ကတော့သတင်းမှားတွေဖော်ပြနေပါတယ်လို့သူရဲ့ Twitter post မှာရေးသွားခဲ့ပါတယ်မနေ့ကတော့ဒီသမ္မတဒေါ်နယ်ထရမ့်အောက်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာကိုတော်တော်အောင်မြင်ပါတယ်လို့လည်းသမ္မတကပြောသွားခဲ့တာပါ။ဒါမှမဟုတ်လေဒီကိစ္စနဲ့ပတ်သက်လို့ဒီမိုကရက်ခေါင်းဆောင်တွေပြောပုံကတော့နောက်တစ်မျိုးဖြစ်နေပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌအစ်ဖြစ်လာတဲ့လွှတ်တော်အမတ်နန်စီပလိုစီကအချိန်2နာရီလောက်ဒီတောက်ချာနေတော့ကတောက်လျှောက်ဆွေးနွေးခဲ့ကြတာဟာအငင်းခုန်တက်တက်ပဲဖြစ်နေခဲ့ပြီးတော့အစိုးရလုပ်ငန်းတွေပြန်ပြီးတော့မလဲပတ်နိုင်တဲ့ဒီပြဿနာမပြေလည်ဘူးလို့ဆိုပါတယ်။ဒီမိုကရက်အထက်လွှတ်တော်မတ်ချက်ရှူမာသတင်းတောက်တွေကိုပြောခဲ့တာကတော့တမန်ထရမ့်ကအစိုးရပေးထားတဲ့ကိစ္စကိုအချိန်တော်တော်ကြာအောင်လုပ်ထားမယ်ဆိုပြီးတော့ချင်းကြောက်ခဲ့တဲ့အကြောင်းလရွေနှစ်တင်နေတာမှဒီကိစ္စကြာသွားနိုင်တယ်လို့တော့မှပြောခဲ့တယ်လို့ဆိုပါတယ်ရှင်။
အမေရိကန်ကဆိုမာလီမှာလုပ်နေတဲ့သူတို့ရဲ့စစ်စင်ရေးတွေကိုရှော့ချဖို့စီစဉ်နေရဲဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့အမေရိကန်ခောက်ခွဲဝန်ကြီးဌာနကညင်းဆိုလိုက်ပါတယ်။ဆိုမာလီမှာရှိတဲ့အမေရိကန်စစ်စင်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လက်လောမမူဝါဒအပြောင်းလဲမရှိဘူးလို့အမေရိကန်ပန်ဂွန်စစ်ဌာနချုပ်ပြောခွင့်ရရတဲ့မူ Candice Trash က VOA ကိုပြောပါတယ်။အမေရိကန်အနေနဲ့ဆိုမာလီအစိုးရကဆက်ဘက်သဘောတွေကိုနေနေမှုလုပ်နေတာတွေကိုဆက်ပြီးတော့ထောက်ခံသွားမှာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်လေကြောင်းတိုက်ခိုက်မှုတွေကအာရှဘတ်သဘုံအဖွဲ့ရဲ့အကြီးတန်းတာဝန်ရှိသူတွေကိုချိန်မုံနိုင်ခဲ့တာကြောင့်အမေရိကန်အနေနဲ့ဆိုမာလီမှာစစ်စင်ရေးတွေရှော့ချသွားဖို့စီစဉ်နေတယ်ဆိုပြီးတော့အမေရိကန် NBC သတင်းဌာနကအတောကြားနေမှာပြောကြားခဲ့ပါတယ်။2018အတွင်းမှာအာရှဘတ်သဘုံတွေကိုတိတိကျကျပြစ်မှတ်ထားပြီးတော့လေကြောင်းကနေ48ကြိမ်အမေရိကန်ဘက်ကတိုက်ခိုက်ခဲ့တယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကပြောပါတယ်။ဒါပြင်2019မှာ35ကြိမ်2016မှာ15ကြိမ်လောက်ခဲ့တယ်လို့လည်းဆိုပါတယ်။ဒီတော်ရင်မှာအယ်ဆာဘတ်သဘုံအဖွဲ့တွေလွတ်လပ်စွာလှုပ်ရှားနေတာတွေရပ်တန့်နိုင်အောင်တဲ့အကြမ်းဖက်အဖွဲ့ကွန်ရက်တွေကိုဖိအားတိုးပေးနိုင်ဖို့အတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ဇန်နဝါရီ2ရက်နေ့ကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့2018ဩဂတ်စ်လစီးရင်ရတော့ဆိုမာလီမှာအယ်ဆာဘတ်သဘုံတိုက်ခိုက်ရေးတမာ3000ကနေ9000ကျားရှိပြီးတော့ဆိုမာလီ IS စစ်သွေးကြောအဖွဲ့ဝင်80ကနေ250ကျားလောက်ရှိတယ်လို့ခန့်မှန်းကြောင်းအမေရိကန်စစ်ဘက်တောင်းရှိသူတွေကပြောပါတယ်ခင်ဗျာ။
အီရန်နိုင်ငံကစမ်းသပ်နေတဲ့ဂျိုရု3လုံးဟာလွတ်မတင်ခင်အစဉ်စမ်းသပ်မှုတွေမှာအောင်မြင်တယ်လို့အီရန်တယ်လီဖုန်းနဲ့ဆက်သွယ်ရေးဝန်ကြီးကဒီကနေ့စနေနေ့မှာပဲပြောသွားပါတယ်။ဝန်ကြီးမိုဟာမက်ဂျာဗက်အဇာရီဂျာရိုမီက Twitter လူမှုကွန်ရက်ကနေကြေညာသွားပြီမဲ့လည်းအဲ့ဒီဂျိုရုတွေကိုဘယ်တော့ဖြစ်လို့မလဲဆိုတာတော့ပြောမသွားခဲ့ပါဘူး။များသောအားဖြင့်အီရန်ကသူတို့ရဲ့ဒီအာကာတာဆိုင်ရာအောင်မြင်မှုတွေကို February လမှာထုတ်ပြလေရှိပါတယ် 1989 Islam Tolerance အထိမ်းအမှတ်ကာလဖြစ်ပါတယ်။ ইরান পাও নিয়ে পিরো হোটে পায়াম জরুগো ইউরেনিয়ান সেমো জরুতে ধৌজিগো তৌপি পিও মাই তৌয়া পালানিগো পোপি মেলো ইংানি গাবে চিনা দ্বারা চা দাবি নিমা চারো আমেরিকা নাই মাই পাম্পিগা ধাগো তৌম পিও সুদ দিলোম ইরং জরু লি হা নিউক্লিয়ারে পেটেন ধৌজি নে পাতলু ভামা মৌ সুরে কুলাতম কালো কাউি সৌ আঘ না ফেটেলু হুঞ্জি পাম্পিউ কাপি ইরং আরুয়ে জরু লুটে না হা ইউএন এস সি এ সৌ মি গায় ফুল থাকা ইরানে কবা এআজি নাই জামা ইুথারে নাথাও সঙ্গা নিউক্লিয়ারু ইয়া ফেতং বেথারে ইউ পে সুমুড়ি আলঙ্গু কুলাতম পি গে নোবে মামা পিএম ছামলাই পি তৈমি চাকি মাবে আখুলো ইরান চেঞ্জালাই ফে পাড়ে
সিবিএস যৌদান হানা ইজিদমনা আব্দাল ফাতাহ আল সিসি টুইসৌ মেমিয়াঙ্গো ইজেঙ্গা পিওলাই বারে ইজিদমনা টুইসৌ মেমিয়া বিগে মাবে ইজিদ তাইয়া সদলা বিগো থাকে পিবু টাউন সুগেলু সিবিএস যৌদাঙ্গা ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်စီဘီအက်သတင်းဌာနကစကော့ပယ်လီကမေးမြန်းထားတဲ့ဒီအင်တာဗျူးကိုတော့တနင်္ဂနွေနေ့မှာထုတ်လွှင့်မှုစီစဉ်ထားတာပါအီဂျစ်စစ်တပ်အနေနဲ့သူတို့ရဲ့အဓိကရမဖြစ်တဲ့အစ်ရီးနဲ့အနီးကဥပပေါင်းဆောင်ရွက်နေတဲ့လို့ကျွန်တော်စစ်စီကဒီတွေ့ဆုံမေးမြန်းတဲ့အတွင်မှာတီးပြီးပြောကြခဲ့ပါတယ်ဒါပြင်အီဂျစ်နဲ့အနေနဲ့အစ်ရီးတို့ပူးပေါင်းပြီးတော ာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်အီဂျစ်နိုင်ငံကနိုင်ငံရေးအကျဉ်းသား6000လောက်ဖမ်းဆီးထိန်းသိမ်းထားတယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကပြောနေတာနဲ့ပတ်သက်ပြီးတော့လည်း Scott Bailey ကဒီ interview တက်မှာမြေမြန်ခဲ့ပြီးတော့အီဂျစ်သမ္မတကတော့ HRW အဖွဲ့အနေနဲ့ဒီစီးရင်ကိုဘယ်ကရသလဲဆိုတာမသိကြောင်းနဲ့အီဂျစ်နိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိကြောင်းလူနည်းစုတွေကသူတို့ရဲ့အစွန်းရောက်အတွေးခေါ်တွေကိုဖော်ဆောင်ဖို့လုပ်တဲ့အခါမှာတော့သူတို့အနေနဲ့ဒါတွေကိုကြားပြတ်တားဆီးဖို့ကြိုးစားရတယ်ဆိုပြီးတော့ပြောကြားသွားခဲ့ပါတယ်ခင်ဗျာ
VOA American သံညာဘက်မြန်မာဘာသာအစီအစဉ်မျိုးကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ VOA American သံကနေဒေတာတွေတင်နေဆက်ပြီးတော့ပြောပြပေးသွားပါမယ်အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အတွက်အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖွဲ့ UNHCR ကပြောကြားသွားပါတယ်။ဒုက္ခသည်ဖြစ်နေခိုလုံကျင်တဲ့သူတွေကိုဘာကြောင့်အခုလိုမျိုးပြန်ပို့ရတယ်လဲဆိုတာအိန္ဒိယတာဝန်ရှိသူတွေဆိုမေးမြန်းထားတယ်လို့လည်း UNHCR ကဆိုပါတယ်။ဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တွေကိုပြန်ပို့တာ3လအတွင်းမှာဒုတိယမြောက်ဖြစ်ကြောင်းဒီကိစ္စကို UNHCR ကသဘောမတူကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရသူဖာဟန်ဟတ်ကတောက်ကြနေကပဲပြောသွားခဲ့တာပါ။အိန္ဒိယမှာ UNHCR ရဲ့ဒုက္ခသည်စီရင်မှတ်ပုံတင်ထားတဲ့မိသားတစုကိုပြီးခဲ့တဲ့ကြာသပတေးနေ့ကပဲပြန်ပို့လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံထဲကိုတရားမဝင်ခိုးဝင်မှုနဲ့2013ခုနှစ်ထဲကသူတို့ကိုအာတန်ပြည်နယ်မှာထောင်ချထားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ UNHCR ကအိန္ဒိယအာဏာပိုင်တွေကိုအကြိမ်ကြိမ်ပန်ကြားပေးမယ်လို့တစ်ခါကဘာမှတုံ့ပြန်တာမရှိဘူးလို့ကုလသမဂ္ဂကပြောပါတယ်။ပထမတစ်ခေါက် 2018 အောက်တိုဘာလမှာလဲရိုဟင်ဂျာအမျိုးသား9ဦးကိုအိန္ဒိယကရခိုင်ပြည်နယ်ကိုပြန်ပို့ခဲ့တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမှာက UNHCR ရဲ့ဒုက္ခသည်ဖြစ်နေမှတ်ပုံတင်ထားတဲ့ရိုဟင်ဂျာ 18,000 လောက်ရှိပါတယ်ရှင်။
ပင်လယ်ရှိနိုင်ငံရှိတောင်ပိုင်းမှာမွေးစေးရောင်းဝယ်သူလို့ဆိုတဲ့ရင်ဂျာနှစ်ဦးတနက်တန်းရာတွေနဲ့တိုက်ဆုံနေတာကိုတွေ့ရှိခဲ့ရတယ်လို့ပင်လယ်ရှိရဲတပ်ဖွဲ့ကဒီနေ့ပြောကြားလိုက်ပါတယ်။အဲ့လူတွေရဲ့ရုပ်လောင်းကိုပင်လယ်ကမ်းရိုးဘေးနားမှာရှိတဲ့ OB လမ်းမဘေးမှာစိတ်ကြွစီ1000ကျော်နဲ့အတူတွေ့ရှိခဲ့တာဖြစ်တယ်လို့ Technet မြို့ရဲ့ရဲရာရှိ Productive Kumar Das ကပြောပါတယ်။ဒီဒုက္ခသည်တွေအဆုံးဟာဒေသတွေမှာနာမည်ဆိုးနဲ့ချော်ကြတဲ့မွေးစေးရောင်းဝယ်သူတွေဖြစ်ကြပြီးတော့သူတို့ဟာမွေးခိုင်းအတွင်းအချို့ပြတ်တွေခွဲဝေရင်းအဆင်မပြေဖြစ်ပြီးတော့အသက်ခံရရတယ်လို့တန်ကြားရှိကြောင်းဆိုပါရဲရရှိကပြောပါတယ်ဒီသေဆုံးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေလုပ်နေပြီမဲ့ဒီလူနှစ်ယောက်နဲ့ပတ်သက်ပြီးတော့နောက်ထပ်အသေးစိတ်ချက်လက်တွေတော့ရဲတပ်ဖွဲ့ဘက်ကထုတ်ပြန်ကြေညာတာမရှိသေးပါဘူးမြန်မာပြည်နိုင်ငံမှာရှိတဲ့ဒေသခံမွေးခိုင်းတွေကစိတ်ကြွစည်းတွေကိုတရားပို့ဆောင်မှုအတွက်ဒီရင်းညာဒုက္ခသည်တွေကိုအသုံးချနေတာဖြစ်တယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖူပိုင်းမုံတိုင်းကြောင့်ထိခိုက်မှုတွေဖြစ်လူအနည်းဆုံး2ဦးသေဆုံးသွားခဲ့ရပြီးတော့ကပ်ပလီပင်လယ်ပြင်ဘက်ကိုရွှေ့ရှားသွားပြီမလို့အခုတော့ထိုင်းတောင်ပိုင်းမှာဖယ်ရီတင်မော့ခီးစင်တွေလေစိတ်တွေပြန်ပြော့ဖွင့်နေပြီဖြစ်ပါတယ် ဖဘိုက်မုံတိုင်းဟာထိုင်းပင်လယ်ကွေ့တခြားမှာတောက်ကြံတွေကတိုက်ခိုက်သွားပြီမဲ့လဲထိုင်းရဲ့နာမည်ကြီးကမ်းခြေတွေမှာအကြီးအကျယ်ထိခိုက်ပျက်စီးတာဖြစ်မသွားပါဘူး။ကော့ဆွန်ရဲ့ကျွန်းမှာပြေးဆွဲတဲ့ရေချောင်းလေချောင်းခီးစဉ်တွေကိုတော့ရန်နာခဲရတာမလို့ခီးသွားအများပြားအိမ်မှာတောင်းတင်ခဲ့ပါတယ်ရှင်။
England Premier England FA ဖလားတရားဆင်ရှုံးထွက်ပွဲစဉ်တွေကိုဒီကနေ့ကစားနေကြတာမှာ Manchester United အသင်းက Reading အသင်းကိုငကိုကိုမရှိနဲ့နိုင်တော့ပါတယ်။ MU အသင်းအတွက်ဂိုးတွေကိုတော့ Mata နဲ့ Lukaku တို့ကသွင်းပေးခဲ့တာပါ။တခြားပွဲစဉ်တွေမှာတော့ Wigan က West Brom နဲ့ Wigan တို့ကစားတာမှာ West Brom ကတကိုးကိုမရှိနဲ့နိုင်ပြီးတော့ West Ham ကလည်း Birmingham City ကိုငကိုကိုမရှိနဲ့နိုင်တော့ပါတယ်။Brighton နဲ့ဘုံမောက်ပွဲမှာတော့ Brighton က3ဂိုးတကိုးနဲ့နိုင်ပြီးတော့ Shrewsbury နဲ့ Stoke City ပွဲမှာတော့တကိုးတကိုးစီကျသွားခဲ့ပါတယ်ခင်ဗျာ
စနေနေ့အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါမယ်ရက်ဆိုင်ထားရတဲ့အမေရိကန်ဆိုရလုပ်ငန်းတချို့ပြန်လည်လည်ပတ်နိုင်မှုသမ္မတဒေါ်နယ်ထရန့်နဲ့ကွန်ကရစ်လွှတ်တော်ခေါင်းဆောင်တွေအိမ်ပြီးတော့မှထပ်မံတွေ့ဆုံခဲ့ကြပြီမဲ့လို့အိမ်နီးချင်းမက္ဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်ပေါ်ရက်တီချက်တွေကြောင့်ပြည်လည်မှုတော့မရခဲ့ပါဘူးလွှတ်တော်ကိုယ်စားလှယ်တွေနဲ့သတင်းပတ်ကုန်ချိန်မှာဆက်လက်ဆွေးနွေးညှိနှိုင်းမှုသမ္မတကတာဝန်ပေးခဲ့ပေမဲ့လို့အဆိုရလုပ်ငန်းတွေကိုလာရီနှစ်တွေနဲ့ချီပြီးရထားဖို့ပြင်ဆင်ထားတဲ့အကြောင်းကိုလည်းသတိပေးခဲ့ပါတယ်။ဒီအကြောင်း VOA အင်ဂျူရောသတင်းတော် Pepsi Vita Kusawara သတင်းပေးပို့ထားတာကိုအောင်လွင်ပြောပြပေးပါရှင်
။ဆိုရလုပ်ငန်းတချို့ရက်ဆိုင်ထားရတာသတင်းသုံးပတ်ထဲရောက်လာတဲ့အချိန်ထိဘဏ္ဍာရေးသုံးစရိတ်တွေညှိနှိုင်းလို့မရသေးတဲ့အထက်မှာတော့ American တောင်ပိုင်း Mexico နိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်ကအထူးကအဟန္တာဖြစ်နေတာပါ။လွတ်တော်ခေါင်းဆောင်တွေနဲ့အင်ဂျူရောမှာသမ္မတကတပတ်အတွင်းဒုတိယအချိန်တွေ့ပေမဲ့လည်းပြည်လည်မှုမရပဲဖြစ်နေပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဒတိုင်းကာမဲ့အစီအစဉ်ကိုကွန်ဂရက်စ်တို့ရဲ့ထောက်ခံမှုမရရင်လည်းသူ့မိန့်နဲ့စောင့်နေတယ်လို့ဆိုပါတယ
် We can call a national emergency and build it very quickly and it's another way of doing it but
ငါတို့အရေးပေါ်အခြေအနေကြီးညာပြီးမြန်စောင့်လိုက်လို့ရပါတယ်ဒါကလုံးလို့ရတဲ့ဤတနည်းပါဒါပေမဲ့လည်းစိတ်သက်ညီနိုင်တဲ့လုပ်ငန်းစဉ်အတိုင်းလုပ်မယ်ဆိုရင်လည်းလုပ်ဖို့ခွင့်ရေးပေးထားပါတယ်
သမ္မတထရမ်ကတော့နေဆက်တိုင်းကာဖို့ဒေါ်လာ5ဘီလီယံတောင်းခံထားပြီးအစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မှုနဲ့နေဆက်လုံခြုံရေးအသုံးစရိတ်တွေဆက်လက်ညှိနှိုင်းနေစေကာလမှာအမိမိလုံခြုံရေးဝန်ကြီးဌာနရပ်ပေါင်း30လည်ပတ်သွားနိုင်တဲ့အစီအစဉ်တစ်ချက်ကိုအတိုက်ခံဒီမိုကရက်ပါတီကအောက်လွတ်တော်ဥက္ကဋ္ဌဖြစ်လာတဲ့နန်စီဖလိုစီကကန့်လန့်ခဲ့တာကိုလည်းပယ်ချခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌကတော့အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးဦးစားပေးဖို့လိုတယ်လို့ပြောခဲ့တာပါ။
We really cannot resolve this until we open up government and we
ဆိုရတဲ့ငန်းနေမလဲပတ်မချင်းဒီကိစ္စကိုလက်တွေ့ကျကျဖြေရှင်းလို့မရနိုင်ပါဘူးဒါကိုလည်းသမရကိုခက်ရှင်းရှင်းပဲပြောထားပြီးပါပြီ
လက်တလုံးမှာဆိုရလုံငန်းတချို့ရက်ဆိုင်ထားတဲ့အတွက်အစိုးရဝန်ထမ်း၈သိန်းလောက်အလုပ်စင်းဝင်မရတာဓမ္မမဟုတ်ရင်လည်းအလုပ်စင်းနေမဲ့လစာမရကြပဲဖြစ်နေရတယ်လို့အစိုးရဖန်တန်ဝင်နဲ့လက်ပတ်နေတဲ့အမျိုးသားအဖွဲ့ဖြစ်ဥယျာဉ်လိုနေရာတွေလည်းပိတ်ထားရပါတယ်ထက်လွတ်တော်လူနည်းစုဒီမိုကရက်ကောင်းဆောင်ချက်ရှူမာကတော့အမေရိကန်လူထုကိုသမ္မတကတရားခံမလုပ်သင့်ဘူးလို့ဝေဖန်ပါတယ်
။ He resisted. In fact, he said he'd keep the government closed for a very long period of time.
ဒီဘက်ကလက်မခံတာပါ။တကယ်တော့အစိုးရလုပ်ငန်းတွေကိုလရည်နှစ်တွေခြီးပြီးတော့တောင်အကြကြီးရထားဖို့လဲသူပဲပြောခဲ့တာပါ
။သမ္မတထရန့်ကတော့သူ့ဘက်ကပြင်ဆင်ထားတဲ့အခြေအနေကိုပြောခဲ့တာသာဖြစ်တဲ့အကြောင်းတုံ့ပြန်ထားတာပါ။ပြည်လည်မှုမရသေးတဲ့ညှိနှိုင်းမှုတွေသတင်းပတ်ကုန်ရက်တွေမှာလည်းဆက်လုသွားနိုင်မှုသမ္မတရဲ့အကြံပေးပုဂ္ဂိုလ်တွေနဲ့ဒီမိုကရက်တစ်ဘက်ကညှိနှိုင်းမဲ့သူတွေကိုသမ္မတကဖိတ်ကြားထားပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ပြည်တော်စုကိုအယွံမြောက်သေးတဲ့ကလေးဘဝမှာမိဘရင်နဲ့အတူတရားမဝင်ရောက်လာကြတဲ့သူတွေကိုတရားဝင်နေထိုင်ဝင်ပေးမဲ့ဥပဒေတရားကိုလည်းသမ္မတဘက်ကလက်ခံကောင်းလက်ခံမဲ့အရေးယောင်တွေပြသခဲ့တာပါ။ဆိုရလုပ်ငန်းတွေဒီစိတ်တစ်ပိုင်းရထားရတာအခုဆိုရင်သတင်းသုံးပတ်ထဲရောက်လာချိန်မှာပဲသမ္မတကတော့ဆိုရဝန်ထမ်းတွေကိုယ်တိုင်ကလုပ်ငန်းတွေရထားတာကိုထောက်ခံကြတယ်လို့လည်းပြောခဲ့တာ
ပါ The people that won't get next week's pay or the following week's pay
ဒီလိုပဲဖြစ်ဖြစ်နောက်သတင်းပတ်တွေမှာပဲဖြစ်ဖြစ်လာစားများကြမဲ့လူတွေကိုတကယ်တမ်းသိသိချာချာကြည့်လိုက်ရင်အမကြီးခင်ဗျာဒါကပိုအရေးကြီးပါတယ်ဆက်လုပ်သွားပါလို့ပြောကြလိမ့်မယ်ထင်ပါတယ်
ဆိုရလုံငန်းတချို့ရက်ဆိုင်ထားရတဲ့အတွက်ဝန်ထမ်းတွေလစာမရပဲအလုပ်ဆင်းနေရတာဥပဒေနဲ့မညီဘူးဆိုပြီးအစိုးရဝန်ထမ်းအလုပ်သမားတမကတစ်ခုကလည်းအစိုးရကိုတရားစွဲထားပါတယ်ဝန်ထမ်းတွေလစာမရပဲဖြစ်နေရတာလူမဆန်တဲ့လုပ်ရဖြစ်နေလဲပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အရင်တုန်းကတော့ဒီဆယ်စုနှစ်တစ်ခုကျော်လောက်အိမ်ဖြူတော်မှာအိမ်မွေးတိရစ္ဆာန်လေးတွေဖြစ်တဲ့မီလီဆော့စ်ဘူရုနေရာရခဲ့ပေမဲ့လို့အခုသမ္မတဒေါ်နယ်ထရန့်လက်ထက်မှာတော့ဒီအစီအလာကိုမတွေ့ရတဲ့အကြောင်းဒီ ပြောပါတယ်နောက်ဒီဇင်မာလာအားလက်ရက်တွေမှာတော့သမရအိမ်ဖြူတော်မှာအိမ်မွေးတိရစ္ဆာန်လေးတွေကဘလို့အခန်းကဏ္ဍတွေမှာပါဝင်ခဲ့ကြတယ်လဲဆိုတာကိုတော့အိမ်ဖြူတော်သတင်းတောက်ပက်စီဝီဒါကူဆာရာသတင်းပေးပို့ထားတာသတင်းကိုပဲမမြတစင်အောင်ကပြောပြပေးပါအောင်ရှင
်သမရဥပမာမိသားစုရဲ့ခွေးကလေးဘုံနဲ့သမရဘုရှ်မိသားစုရဲ့ခွေးကလေးဘာနီတို့တွေဟာအိမ်ဖြူတော်ဒီဇင်မာအားလက်ရက်တွေမှာလူတွေကိုစိတ်ပျော်ရွှင်ကျဉ်းနှံ့စေတဲ့ခွေးကလေးတွေဖြစ်ခဲ့တာပါခရစ်စမတ်ဆူတောင်းစာရီမှာလည်းသူတို့ကိုထည့်ပြီးမိတ်ဆက်လေးရှိပါတယ်။သမရဂရိုဟောင်းမီရှယ်ဥပါမာကသူတို့ရဲ့ခွေးကလေးတွေကိုအခုလိုမိတ်ဆက်ပေးခဲ့ပါတယ်
။ Most famous Obamas. We have Bo and Sunny.
ဒါကတော့ကြော်ကြားတဲ့ Obama မိသားစုတွေနေပါ။ဒါကဘိုပါ။ဒါကတော့ Sunny ပါ။အ
ိမ်ဖြူတော်အိမ်မွေးတရိဆန်ကလေးတွေကအိမ်ဖြူတော်မိသားစုတွေအတွက်တော့အဖော်ဖြစ်တာမကအိမ်ဖြူတော်မှာသူတို့ကတမူထူးတဲ့ခန္ဓာကနေပါဝင်နေတာပါ။သမရဟောင်းဘုရှ်ရဲ့ခွေးကလေးစကော့တစ်တယ်ရီယာအမျိုးအစားဘာနီကတခါတလေအင်ဖြူတော်မိသားစုတွေကိုစိတ်လက်ပျော်ရွှင်ပေါ်ပါအောင်ကူညီပေးတတ်ပါတယ်
။ Bernie, I know you want to be in my cabinet, but I've already given you an important job.
ဘာနီရေအစိုးရအဖွဲ့ထဲမှာပါတင်တာကိုသိပါတယ်။ဒါပေမဲ့အရေးကြီးတဲ့ယာတုပေးထားပြီးသားလေခွေးမလေးဘစ်စလီကိုစောင့်ရှောက်ဖို့ပေါ့
။သမရဟောင်းဘုရှ်ကသူ့ခွေးကလေးဘာနီကိုကြည်စည်နေတာပါ။ကျားလူတီများခဲ့တဲ့အိမ်ဖြူတော်ကအိမ်မွေးတရိတ်ဆန်ကလေးတွေထဲမှာသမရဘီလ်ကလင်တန်ရဲ့ Sox ဆိုတဲ့အကြောင်းကြီးသမရဂျွန် F. ကန်နေဒီသမီးရဲ့ Macaroni လို့နာမည်ပေးထားတဲ့မြင်းပူလေးသမရ Richard Nixon ရဲ့ Checker ဆိုတဲ့ခွေးကလေးတို့ပါဝင်ပါတယ်1952ခုနှစ်မှာဒုသမရရွေးကောက်ခံမဲ့ Mr. Nixon ကိုတစိုးလက်ဆောင်တွေတရားမဝင်ရယူတယ်လို့စွပ်စွဲခံခဲ့ရတဲ့အတွက် Mr. Nixon ကသူ့ပိုင်ဆိုင်မှုအသေးစိတ်ကိုဖော်ပြခဲ့ရမှာသူလက်ဆောင်ရခဲ့တဲ့ခွေးကလေး Checkers ကိုသူ့ရဲ့ပိုင်ဆိုင်မှုစီးရင်မှာထည့်သွင်းဖော်ပြခဲ့ပါတယ်။1926ခုနှစ်မှာကျေးဇူးတော်နေ့ညစာစားပွဲအတွက်အင်ဖြူရောကိုပေးပို့ခဲ့တဲ့ Raccoon ဝက်ဝံကလေး Rebecca ကိုသမရ Calvin College ကမတက်ပဲအိမ်မွေးတရိတ်ဆန်အဖြစ်မွေးထားခဲ့ပါတယ်။အင်ဖြူရောအိမ်မွေးတရိတ်ဆန်နေထဲမှာအထင်ရှားဆုံးကတော့သမရ Warren G. Harding ရဲ့ခွေးကလေး Lady Boy ပဲဖြစ်တယ်လို့အင်ဖြူရောသမိုင်းပညာရှင်ကပြောပါတယ
်။ Warren G. Harding'sdog Laddie boy. I mean, he was really, I think, sort of the first.
ဒီကထင်ရှားကြော်ကြားတဲ့ခွေးလေးပါ။သူက Easter check out လိမ်ပွဲမှာပါဝင်ခဲ့ပါတယ်။အင်ဖြူရောသမရစီဝေးတွေအတွက် Laddie boy မှာသူ့ကိုယ်ပိုင်ထိုင်ခုံလေးလည်းရှိပါတယ်။ဒီခွေးလေးက1920ခုနှစ်တည်းတုန်းကသတင်းမီဒီယာတွေရဲ့အာရုံစိုက်စရာဖြစ်ခဲ့တာပေါ့ဗျာ
။အမေရိကန်မှာလူအတော်များများကခွေးတွေကြောင်တွေမွေးကြပါတယ်။အိမ်မွေးတရိတ်ဆန်တွေမွေးတာစာနာတတ်တဲ့စည်ရင်းရှိကြောင်ပြသရာရောက်တယ်လို့ဒီလိုတရိတ်ဆန်ကလေးတွေမွေးတာကြောင့်အများကသမရရဲ့စည်ရင်းကိုပို့ပြီးနှစ်သက်သဘောကျလာစေတယ်ဆိုတဲ့တာတကားကခွေးကလေး Lady Boy ကစခဲ့တာဆိုရင်မမှားပါဘူးလို့အင်ဖြူတော်သမိုင်းပညာရှင် Matthew Costello ကထပ်လောင်းပြောကြားခဲ့ပါတယ်။လက်ရှိသမရ Trump နဲ့သမရကတော် Melania တို့ကတော့ဒီနှစ်မှာဒီအစဉ်လာတွေကိုချိုးဖောက်ပြီး Christmas ဆူတောင်းနာမှာမိသားစုအိမ်မွေးတရိတ်ဆန်တွေမပါဝင်ခဲ့ပါဘူးရှင
်။မမတစင်အောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာတခွေအစည်းအဝေးကိုတင်ဆက်ပေးကြပါမယ်ဒီမိုကရေစီနိုင်ငံတွေမှာတော့လူထုအုပ်ချုပ်ရေးအဖွဲ့ကိုအများကနေရွေးချယ်တင်မြှောက်ထားတာဖြစ်ပေမဲ့လည်းမြန်မာနိုင်ငံမှာတော့မြို့နယ်အစ်စ်တွေကနေစလို့အုပ်ချုပ်ရေးအဖွဲ့ကိုပြည်ထရေးဝန်ကြီးကရွေးချယ်ခန့်အပ်တာဖြစ်ပါတယ်ဒီလိုလူထုနဲ့ဓာတ်ရိုက်ထိတွေ့ရတဲ့အထွေထွေအုပ်ချုပ်ရေးခန္ဓာတွေကိုပြည်ထရေးဝန်ကြီးလက်အောက်ကနေပြောင်းရွှေ့တဲ့ကိစ္စကိုတော့တေချာစွန့်စစ်မှုတွေနဲ့စနစ်တကျလုပ်တင်နေဆိုပြီးတော့တုံ့တက်မှုတွေလည်းရှိနေပါတယ်အပြည့်အစုံကိုတော့မြေမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ရှင်
ထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုဒီအောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနအောက်ကိုပြောင်းရွှေ့ရမှာဖြစ်တယ်လို့သမရယုံဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးဇော်ထေးကပြောဆိုထားပါတယ်။ဒါကြောင့်မြို့နယ်အုပ်ချုပ်ရေးမှူး၊ခရိုင်အုပ်ချုပ်ရေးမှူးတွေဟာဒီအောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနအောက်ကိုရောက်ရှိရမှာဖြစ်ပါတယ်။အခုချိန်မှာတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုဒီအောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနအောက်ကိုပြောင်းရွှေ့ဖို့လုံထုံးလုံနည်းအရဆက်လက်ဆောင်ရွက်နေကြပါတယ်။အဲ့ဒီပြောင်းလဲမှုကိုတော့ကြိုးဆိုကြတဲ့သူတွေလည်းရှိတယ်လို့အဲ့ဒီထက်ကောင်းတဲ့အစီအစဉ်တွေကိုလှုပ်ဆောင်တင်နေဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။တရားလွှတ်တော်ရှင်နေဦးကြည်မြင့်ကတော့အဲ့ဒီလိုပြောင်းလဲတာကိုကောင်းမွန်တဲ့ပြောင်းလဲမှုအဖြစ်မြင်တယ်လို့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီထွေးဥကအကုန်လုံးကိုသူကကုကဲထားတာပေါ့နော်။မတရားသူကြီးတွေကိုပင်လေထွေးဥမြို့နယ်အစီအွေတွေကိုထွေးဥအမိန်နဲ့တဲ့နေရတယ်။အဲ့မှာထွေးဥကအရန်ဩဇာကြီးနေတာပေါ့နော်။နောက်တစ်ခါအုတ်ချိုးရေးရန်ရာကြီးတစ်ခုလုံးဒီစီပင်သားတွေကအစအကုန်လုံးအထွေးဥကပဲကင်ထားတယ်။ သူတရားဝင်ကြီးဌာနရှိအဲ့တော့ဌာနဘောင်းစုံပေါ့နော်ထွေဥကခေါ်တဲ့အစီအစဉ်တက်ရတယ်ထွေဥကပဲဇန်းညွန်တဲ့ဟာတွေလောက်ရတယ်အဲ့တော့ထွေဥကအင်မတန်ကိုတိုင်းပြည်မှာအုတ်ချိုးရန်နေရာမှာသူကအဓိကကြားတဲ့အဖွဲ့အစည်းဖြစ်နေအဲ့ဒီအဖွဲ့အစည်းကြားလာမလို့ဒီအဖွဲ့အစည်းကသမရယုံရောက်လာတယ်မလို့သမရရဲ့အာဏာလုပ်ပိုင်ခွင့်နဲ့ပိုးရှိလာပြီးတော့ပိုးပြီးတော့အုတ်ချိုးရန်နေရာကောင်းလာမယ်လို့ဆရာတို့အဲ့လိုပြောနေတာဆိုတော့နော်
ဒါပြင်အဲ့လိုဝန်ကြီးဌာနပြောင်းလိုက်ပြီမလဲကောင်းမွန်တဲ့ပြောင်းလဲမှုကိုပေါ်ဆောင်နိုင်မှုအုပ်ချုပ်ရေးပိုင်းမှာတောက်တင်းတဲ့ဝန်ထမ်းတွေကြီးသူတွေယုံကြည်ရတဲ့အုပ်ချုပ်ရေးရန်နေရာတွေကိုပေါ်ဆောင်ပေးနိုင်မဲ့အုပ်ချုပ်ရေးသမားတွေလိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။နိုင်ငံရေးလှိလာသူတယောက်ဖြစ်တဲ့ဒေါက်တာရန်မျိုးသိန်းကတော့အဲ့လိုအထွေထွေအုပ်ချုပ်ရေးဦးတည်ဌာနကိုကြီးအောင်စုအစိုးရအဖွဲ့ရောဝန်ကြီးဌာနအောက်ကိုပြောင်းလဲလိုက်တဲ့အခါလှိလာဆန်စစ်ချက်တွေဘယ်လောက်ထိလုပ်ထားတယ်မလုပ်ထားဘူးဆိုတာကိုမသိရတဲ့အတွက်တန်တရားတွေစိုးရိမ်ကြောက်ကြမှုတွေဖြစ်မိတယ်လို့ဆိုပါတယ်
။ဥပမာဟလာကြားနေရတဲ့သတင်းတွေအရမြို့နယ်မှာပဲဖြစ်ဖြစ်ခရိုင်မှာပဲဖြစ်ဖြစ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာနော်အခြားဦးစီးဌာနတွေရဲ့အပေါ်မှာရောက်နေတယ်ဆိုတဲ့သဘောမျိုးလည်းပဲတွေ့ရတယ်အဲ့ဒါဆိုလိုချင်တဲ့သဘောကဟလာမြို့နယ်တစ်ခုမှာပဲဖြစ်ဖြစ်ခရိုင်တစ်ခုမှာပဲဖြစ်ဖြစ်ဦးစီးဌာနအားလုံးဟာအဲ့ဒီဦးစီးဌာနရဲ့ဦးစီးမှုတွေအားလုံးဟာနော်ဒန်းတူရည်တူအနေအထားမျိုးရှိဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အဖက်ဘက်ကနေစမ်းစစ်ပြီးပြုပြင်ပြောင်းလဲနိုင်မှသာလျှင်နော်ဟိုစနစ်ကျတဲ့အပြောင်းလဲတစ်ခုကိုဖော်ဆောင်နိုင်မယ်လို့မြင်တယ်ဒါပေမဲ့အဲ့ဒီပို့အရေးကြီးတာကတော့အုပ်ချုပ်ရေးရန်တရားနဲ့ပတ်သက်ရင်နော်ဒီမိုကရေစီကိုအခြေခံတဲ့ဒီမိုကရေစီအုပ်ချုပ်ရေးရန်တရားတစ်ခုကိုဖော်ဆောင်နိုင်မှကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲနဲ့ဟန်ကျက်ညီတဲ့ခြေလှမ်းတစ်ခုဖြစ်လာနိုင်မယ်လို့မြင်တယ
်ငြိမ်းချမ်းမြို့နယ်အုပ်ချုပ်ရေးမှုဦးမင်းခိုင်ကတော့မြို့နယ်အုပ်ချုပ်ရေးမှုခရိုင်အုပ်ချုပ်ရေးမှုတွေဟာအစိုးရရဲ့မူဝါဒကိုအောက်ခြေမှာပေါ်ဆောင်ရတဲ့သူတွေလည်းဖြစ်တဲ့အတွက်အဲ့လိုပြောင်းလဲမှုကိုကောင်းမွန်တဲ့ပြောင်းလဲမှုအဖြစ်ယုံကြည်တယ်လို့လည်းအခုလိုပြောပါလေ
။ခရိုင်အုပ်ချုပ်ရေးဦးစီးဌာနကတော့အမှန်တော့ဒါအစိုးရရဲ့စိတ်ပိုင်းတစ်ခုပေါ့။အစိုးရစိတ်ပိုင်းတစ်ခုဆိုတော့အစိုးရရဲ့မူဝါဒကိုတည်ရဲ့အကောင်အထည်ခေါ်ရတဲ့ဌာနလို့လည်းပြောရတာပေါ့နော်။ပြီးတော့အစိုးရအဖွဲ့ကအခုလိုရွှေ့တယ်ဆိုတော့အပိုင်းကတော့ပေါ့နော်။ပြီးတော့အစိုးရအဖွဲ့ကတကယ်အစိုးရရန်ရာကြီးတစ်ခုကိုဦးတည်ပြီးဆောင်ရွက်မယ်ဆိုတဲ့အရည်ရွယ်ချက်သဘောဖြစ်တာပေါ့နော်ဆိုတော့တို့တို့မှမဟာပြပါရှိပါလိမ့်မယ်နော်ဘာပဲဆိုတော့ပြည်ထရေးရည်ပြီးတော့အစိုးရအဖွဲ့ရုံးအောက်ကိုရွှေ့တယ်ဆိုတာပိုကောင်းအောင်လုပ်ဖို့ရွှေ့ရပါတော့ရည်ရွယ်ချက်ကနော်အဲ့တော့ကျွန်တော်တို့နားလည်တာအဲ့လိုနားလည်ထားတာပေါ့အဲ့တော့ပိုကောင်းတဲ့မဟာပြပါတွေတော့ရှိလာလိမ့်မယ်လို့ထင်ပါတယ
်ဒေါက်တာရန်မျိုးသိန်းကတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုဘယ်လိုပဲပြောင်းလဲပြောင်းလဲအုပ်ချုပ်ရေးရန်ရည်နဲ့ပတ်သက်ရင်တော့ဒီမိုကရေစီအခြေခံတဲ့အရာကသာအဓိကကြတယ်လို့ဆိုပါရဲ
ဒီအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အဓိကလိုအပ်နေတာအဲ့ဒီပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆိုတာအဲ့ဒီဌာနနဲ့ပတ်သက်ပြီးတော့စနစ်တကျလေးလာဆန်းစစ်မှုတွေသုံးသပ်မှုတွေသုတေသနပြုမှုတွေကိုကြိုတင်ပြီးတော့လှုပ်ထားနိုင်မှအဲ့ဒီတွေးရှိချက်တွေအားလည်းပဲခုနပြောတဲ့ဟလာဟိုလွတ်လပ်တဲ့ဗက်မလိုက်တဲ့အမှန်ကန်တဲ့စစ်မှန်တဲ့အချက်လက်တွေဖြစ်ဖို့လိုအပ်တယ်။အဲ့ဒီအပေါ်မှာအခြေခံပြီးတော့လိုအပ်တဲ့စီမံချက်တွေလုပ်ငန်းစဉ်တွေကိုရေးဆွဲပြင်ဆင်ထားနိုင်မှဟလာအချိန်တိုအတွင်းမှာအကောင်းဆုံးပြုပြင်ပြောင်းလဲနိုင်ဖို့ဆိုတာဖြစ်နိုင်မှာ။ဒါပေမဲ့လက်ရှိကျွန်တော်တို့ကြားနေသိနေမြင်နေရသလောက်တော့အဲ့ဒီလိုပြင်ဆင်မှုတွေကိုစနစ်တကျလှုပ်ထားသလားမလှုပ်ထားသလားဆိုတာကိုဟိုတိတိကျကျမသိရအောင်။အဲ့ဒီအတွက်ကြောင့်မလို့အဒီအပြောင်းလဲပေါ်မှာဆက်ဆက်ပြီးတော့ဟလာဟိုစိုးရိမ်မှုတန်တရားရှိမှုတွေတော့ရှိတယ်။ဒါပေမဲ့အရေးကြီးတာကတော့ဘလို့အပြောင်းလဲပဲလုပ်လို့နော်ဒီမိုကရေစီအစိုးရလက်ထက်ပြည်သူလူထုကမဲပေးပြီးရွေးချယ်လိုက်တဲ့အစိုးရလက်ထက်မှာပြည်သူလူထုအပေါ်မှာကြာနေတဲ့ဝင်တုံးဝင်ပိုးတွေကိုရှော့ချနိုင်နေဆိုရင်တော့ပြည်သူလူထုရဲ့ယုံကြည်မှုနဲ့ထောက်ခံမှုရလာနိုင်တယ်လို့မြင်တယ
်။ဒါဖြင့်အဲ့လိုအုပ်ချုပ်ရေးမှုတွေနဲ့ပတ်သက်တဲ့ဥပဒေကိုဒီတော့ဒီတော့ကရေးဆွဲပြီးပြထားလိုက်မယ်ဆိုရင်အခုလိုဖြောင်းချွေရတဲ့ထပ်ပေါ်ပြီးအကျိုးရှိနိုင်မယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုတာဝန်ယူရတော့မယ့်ဒီအောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနကိုတော့အခုအစိုးရလက်ထက်မှာဖွဲ့စည်းခဲ့တာဖြစ်ပြီးအခုလက်ရှိဒီအောင်စုဝန်ကြီးတာဝန်ကိုတော့ဦးမင်းသူကတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြန်မာကသတင်းအေဂျင်စီကနေဒီလိုကိုပေးပို့ထားတာပါ။
မြန်မာတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သူ့အကြောင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ် ကိုယ်စွဲရန်နိုင်ဟာတမယိုးကျစုတ်တန်နဲ့ဆေးရောင်မတုံးမဲနဲ့ပကြီးကားတွေကိုဖန်တီးသူဖြစ်ပါတယ်သူဟာမြန်မာနိုင်ငံမှာတစ်ချိန်လုံးကတရားမဝင်ကြေညာဖြတ်သိမ်းခဲ့တဲ့ငွေဆက်ကူတွေကိုအဓိကအသုံးပြုပြီးတော့ပကြီးကားတွေကိုဖန်တီးနေတာပါအခုခေတ်လူငယ်တွေအနေနဲ့တစ်ချိန်လုံးကမြန်မာငွေဆက်ကူတွေရဲ့အကြောင်းအခွန်တစိမ့်ကောင်းနေရဲ့အကြောင်းသိရှိအောင်မေ့စေဖို့အခုလိုပကြီးကားတွေဖန်
ပထမတော့ဒါကျွန်တော်ရဲ့ဒီပကြီးဆိုင်ရာပရိသင်ပြီးလို့ရှိရင်ကျွန်တော်ကအမှကျွန်တော်ရဲ့ပကြီးကတက်တက်မဟုတ်ဘဲနဲ့ဒါကျွန်တော်တို့ဒီဟိုဒီသမိုင်းကိုဝင်လို့ရတဲ့တပင်ပေါက်တစ်ချက်လို့တက်ပြီးတော့မြင်ရတယ်ဗျာနော်ဒါအဲနောက်ဒီပတ်စံအောင်တွေကဒါဟိုပျောက်ပျောက်သွားတော့မဲ့သဘောပေါ့နော်အဲတော့နောက်လူငယ်တွေဒီပတ်စံတွေကိုလည်းမြင်ခွင့်ရအောင်ပြီးလို့ရှိရင်ဒီပတ်စံနဲ့ပတ်သက်တဲ့သမိုင်းကြောင်းတွေကိုပြန်ပြီးတော့လေ့လာခွင့်ရအောင်ပြီးလို့ရှိရင်ဒီပတ်စံဖြတ်သိမ်းတဲ့အတွက်ပြည်သူတွေရဲ့ဒီတောက်ကတွေပေါ့အဲဒီဒါတွေပါပြန်ပြီးတော့မြင်ခွင့်ရအောင်ဆိုပြီးတော့အဲလို story တစ်ခုလို့သမိုင်းတစ်ခုလို့ပြန်ပြီးတော့ဝင်ရောက်လို့ရတဲ့ဟိုပစ္စည်းကတစ်ချက်ပုံစံမျိုးကျွန်တော်ပစ္စည်းကြောင်းဆင်းတော့ကျွန်တော်မှာဘာလဲဒီစီးတစ်ခုကိုစရှာပွေတဲ့အချိန်မှာ2009ပေါ့2009ဆိုတော့ဒီအဲ့အချိန်ကဒီစီးအစိုးရလက်ထက်ပဲရှိသေးတယ်အဲ့အချိန်မျိုးမှာစင်စာလည်းအရန်ကိုတင်းကြတယ်ပေါ့အဲ့ဒီမှာပြီးလို့ရှိရင်ကျွန်တော်ကပကြီကားကိုရေးတဲ့အခါကျတော့ဒီပကြီကားတက်တက်မဟုတ်ဘူးနဲ့ကျွန်တော်ဒီပကြီကားနဲ့ပတ်သက်တဲ့စကားတွေကျတော့ဒီကိုစားပေါ့နိုင်ငံကိုစားပဲဖြစ်ဖြစ်လူကိုစားပဲဖြစ်ဖြစ်အဲ့လိုစကားအကြောင်းအရာတွေပေါ့ဥပမာကာတွန်းတစ်ခုလိုအဲ့လိုမျိုးစကားဆိုတဲ့ပကြီကားမျိုးကျွန်တော်ရေးခြင်းတယ်ဒီစားနိုင်ငံတွေမှာတော့ဒီတခြားပြည်ကြီးတွေမှာတော့ဟိုပါပေါ့ဒီပြည်စာတို့ဝတ်စာတို့ဘာလို့ဒီ mix media အနေနဲ့သူကသုံးတာတွေ့တယ်နော်ကျွန်တော်ကအဲ့ဒါကိုကျွန်တော်ဘာလဲ question လို့ရင်ကောင်းမလဲအဲ့လိုရှာဖွေပြီးတော့စဉ်းစားကြည့်တော့အမှန်ဆိုတော့ဒီပတ်စံကိုပတ်စံအဟောင်းတွေကျွန်တော်စတွေ့ဟဲ့ပတ်စံအဟောင်းတွေတဲ့မှာသုံးနေကြံပွဲကတော့ကျွန်တော်တပွဲပဲပြန်လို့ပါတယ်ပြီးတော့နိုင်ငံတကာပွဲတွေတော့ဒီပြတတ်တဲ့ expression ပုံစံမျိုးတော့တော်တော်များများရှိတယ်ဟိုအခု30လောက်တော့ရှိတယ်ဆိုတော့ကျွန်တော်တည့်ရတဲ့လောက်တော့ဟိုကဘာမှလည်းဒီခေါ်လဲနဲ့ပတ်သက်ပြီးတော့တော်တော်ထွန်းထွန်းကားကားရှိတယ်လူငယ်တွေအတွက်ကတော့အခုနောက်ပိုင်းကတော့ဒီအရန်ကိုဟိုပွင့်လင်းလာတဲ့သဘောရှိပါဒါပေမဲ့အင်တိတ်အတိုက်လောက်တာတော့သိမတွေ့ရသေးဘူး။ဆိုတော့ဒီဥမာနိုင်ငံတကာကဒီဟိုဖိတ်ခေါ်တဲ့ပုံစံမျိုးတွေဒီကိုဒီကိုရာသွားမယ်ဆိုရင်တော့သွားလို့ရတဲ့လမ်းကြောင်းတွေဒီ Google မှာအများကြီးရှိတယ်သူတို့ဖိတ်ခေါ်တာလေ။ဆိုတော့ဟိုတတ်နိုင်မယ်ဆိုရင်တော့ဒါသွားလို့ရတဲ့ပုံစံမျိုးတွေရှိတယ်အခုနောက်ပိုင်းကဘာမှာဒီတီဖန်တင်းမှုပိုင်းဆရာကအဓိကအသားပေးလာတဲ့သဘောရှိတဲ့နိုင်ငံတကာမှာတော်လူငယ်တွေမှလည်းဒီရှားပွေတွေးရှိမှုပေါ့ဒီဆရာကျောင်းဝတ်တင်သလောက်ဆရာတင်သလောက်ပုံစံမျိုးမျိုးပဲနဲ့ကိုယ်ပိုင်ထပ်ပြီးတော့ရှားပွေတဲ့စာတန်းတစ်ခုလိုအဲ့လိုဖန်တင်းမှုတစ်ခုအဲ့လိုခပ်ဖို့ဟိုရောက်တဲ့နော
်သူ့အကြောင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ daily live အစီအစဉ်ကိုတင်ဆက်ပေးဖို့ရှိတာမို့အောက်မြောနားဆင်နိုင်ကြပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်2018ခုနှစ်2019ခုနှစ်ဇန်နဝါရီလ5ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ရွက်မှာတော့လှိုင်းဒိုမီတာ25ကီလိုဟတ်15953ညလှိုင်းဒိုမီတာ32ကီလိုဟတ်11803ညလှိုင်းဒိုမီတာ51ကီလိုဟတ်633ကနေလှိုင်းလက်မီတာ190ကီလိုဟတ်15905တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လီလိုက်စီစဉ်မှာတော့မြန်မာနိုင်ငံမှာပြန်လည်ပြင်းပြင်းရေးရုံချီမှုတိစောက်ရေးဘာလို့လုံနေတယ်လဲဆိုတာကိုဆွေးနွေးမှာပါမကြသေးခင်တုန်းကပဲတက်ကြီးစာပေပညာရှင်တွေကတော့ဝဲမှာစစ်ကောင်စီအခြေခံဟောင်းအယူသေးဖေးဆက်ဆံတဲ့အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ပေါ်မှာဝေဖန်တယ်ထုတ်ပြမယ်လေဝန်ကြီးချုပ်ကတော့ပြန်လည်ပြင်းပြင်းရေးအတွက်ကိုရည်ရွယ်တယ်ဆိုပြီးသူကတုံ့ပြန်ထားပါတယ်ဆိုတော့ဒီလိုတချင်ကပြင်းနေသူတွေနဲ့ရင်းနှီးရဲ့ဆက်ဆံရေးတွေဟာမြန်မာနိုင်ငံမှာလိုအပ်နေတဲ့ပြန်လည်ပြင်းပြင်းရေးရုံချီမှုတိစောက်ရေးအတွက်ဘလောက်ထောက်ကူဖြစ်နိုင်တယ်လဲအမျိုးသားပြန်လည်ညညာစီနဲ့ယုံကြည်မှုတိစောက်ရေးအတွက်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုအဓိကထားဆွေးနွေးဆောင်မှာပါဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့ဒီနိုင်ငံရေးအကျဉ်းသားများကိုကြီးဆောက်ရှောက်ရေးအသင်းတွဲဖက်တွင်းမှုဥပိုလ်ကြီးနောက်တင်းစားဆရာဥတီယာသူတို့လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်တို့အရင်ဆုံးပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သူစာစစ်ချက်တွေကိုအရင်ကြားကြပါလေဆိုတော့ဒီဝန်ကြီးချုပ်ကဟိုကတော့ခဲ့တဲ့ဒီလုခဲ့တဲ့လုရဲ့ပုံမှာဒီဘဝင်မကျတဲ့သဘောထားတွေပြောခဲ့တဲ့အထက်မှာဆိုရင်တော့ဒီဟိုလုပ်ဖို့ကံပက်တွေအဟောင်းတွေအစ်စ်တွေပေါ့နော်နောက် NLD ပါတီကလွတ်တော်အမတ်တွေပါဝင်နေပယ်အသီးသီးရပါလာလဲတွေ့ရပါတယ်ဆိုတော့ကိုဘိုးကြီးရဲ့ဒီဝန်ကြီးချုပ်ကဒီပြန်လည်တင်းမြဲရေးအတွက်ဒီအာဃာတမထားကြောင်းပြကျင်လာလို့ဆိုရင်လည်းဒီခြေလမ်းလက်တွေ့ဒီရည်ရွယ်ထားတဲ့အတိုင်းဥတီချက်ကိုရောက်ပါရဲ့လားခင်ဗျ
ဟုတ်တကယ်တမ်းကျတော့ဒီဝန်ကြီးချုပ်အနေနဲ့အစဉ်ကူးကန်းရေးကာလတရားမျှတမှုဆိုတဲ့အကြောင်းကိုသေချာလေးလာဖို့တို့တယ်လို့ကျွန်တော်ထင်ပါတယ်တကယ်တမ်းကျတော့အစဉ်ကူးကန်းရေးကာလတရားမျှတမှုဆိုတဲ့ဆိုတာကဒီအာဏာရှင်အစိုးရကနေပြီးတော့အရသာအစိုးရကိုပြောင်းနေတောင်းဝန်ပြည်သူလူထုရွေးချယ်တဲ့အစိုးရကိုပြောင်းနေဆိုတဲ့အချိန်မှာလုပ်ကိုလုပ်ဆောင်ရမယ့်အချက်တွေပါအဲ့ဒီအချက်တွေမှာတော့အဓိကအဖြစ်အချက်လေးချက်ရှိပါတယ်အဲ့တော့ကဒီအမှန်တရားပေါ့အမှန်တရားချဖို့ရေးဒါတကယ်လို့တောင်အာဖရိကနိုင်ငံတို့ဘာလို့မှာတော့ဒါကိုအမှန်တရားဒီပေါ်တိုရီကော်မရှင်တို့ကမျိုးဖွဲ့စည်းပြီးတော့အတိတ်တုန်းကဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေထဲမှာကျူးလွန်နေတဲ့သူတွေရှိမယ်ခံရတဲ့သူတွေရှိမယ်အဲ့ဒီနှစ်ဖက်စလုံးကဒီအမှန်တရားပေါ်တိုရီကော်မရှင်မှာလာပြီးတော့ဖွင့်ရဝန်ခံရတယ်ရှိပါတယ်အဲ့လိုမျိုးအဆင့်လိုက်သွားတဲ့ကိစ္စတွေရှိပါတယ်ပြီးတဲ့အခါကျတော့မှ justice အဲ့ဒါကဒီတရားမျှတမှုကိုရှာဖွေရေးပေါ့အဲ့လိုတရားမျှတမှုကိုရှာဖွေရေးဆိုတဲ့အခါမှာလေဒီမြန်မာနိုင်ငံမှာအမျိုးသားပြည်နယ်တင်းမြဲရေးလို့ပြောလိုက်လို့ရှိရင်အရင်တော့ကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေကသူတို့ကိုထောင်ထဲကိုပြန်ထည့်လိုက်မယ်လို့သူတို့ယုံကြည်ထားတာမျိုးတွေရှိပါတယ်။တကယ်တမ်းကျတော့ဒီဖြစ်စဉ်တွေမှာထောင်ထဲကိုထည့်တယ်ဆိုတာမျိုးတစ်ခုလည်းမဟုတ်ဘဲနဲ့အခြားနည်းလမ်းတွေအများကြီးရှိပါသေးတယ်။ဒါကလည်းနိုင်ငံတကာမှာလက်တွေ့တည်ဆုံးနေတဲ့ဟိုတည်ဆုံးနေတာတွေပါ။အဲ့နည်းလမ်းတွေကတစ်ခုကတော့အဲ့လိုကျူးလွန်ခဲ့တဲ့သူတွေကနေပြီးတော့သူတို့ကျူးလွန်ခဲ့တဲ့အမှားတွေကိုသိပြီးတော့အဲ့ပုံမှာတာဝန်ခံတယ်ပြည့်တဲ့အခါကျတော့အဲ့ဒါကိုကျူးလွန်ခံရတဲ့သူတွေကိုပြန်ပြီးတောင်းပန်တယ်ဆိုတဲ့ဟာမျိုးရှိပါတယ်ဒီလိုမျိုးကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေကတောင်းဝန်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်ခဲ့တဲ့သူတွေကပြန်တောင်းပန်တယ်ဆိုလို့ရှိရင်ဒါကပြဿနာတစ်ဝက်လောက်ကိုပြည့်တယ်တော့စီတဲ့ဟာမျိုးလေးရှိပါတယ်ပြည့်တဲ့အခါကျတော့ပြန်လဲကူစားပေးရေးပေါ့တကယ်ကျူးလွန်ခံရတဲ့သူတွေကိုဘယ်လိုပုံစံမျိုးတွေနဲ့ပြန်လဲကူစားပေးမလဲဒီလိုမျိုးကူစားပေးတဲ့အခါမှာတူးချင်းကိုကူစားပေးရတာရှိသလိုအစုအဖွဲ့လိုက်ပေါ့ collectively ပေါ့ဒီလိုမျိုးကုစားပြရတာကြီးလည်းရှိပါတယ်။ပြီးရင်အလားတူပြည့်ရမျိုးတွေမထပ်မဖြစ်အောင်ဆိုပြီးတော့ institutional reform လို့ခေါ် reform လို့ပြောတဲ့ဒီအဖွဲ့အစည်းတွေကိုပြုပြင်ပြောင်းလဲရတာရှိပါတယ်။အဲ့လိုပြုပြင်ပြောင်းလဲတဲ့အခါမှာစစ်တပ်ကိုပြုပြင်ပြောင်းလဲရတာရှိတယ်၊ရဲကိုပြုပြင်ပြောင်းလဲရတာရှိတယ်၊ဒီတရားရေးကိုပြုပြင်ပြောင်းလဲရတာရှိတယ်၊အကျဉ်းထောင်ကိုပြုပြင်ပြောင်းလဲရတာရှိတယ်။အဲ့လိုပြုပြင်ပြောင်းလဲရတဲ့ကိုအစင်လိုက်လှုပ်ဆောင်သွားပါတယ်။အဲ့လိုလှုပ်ဆောင်သွားတဲ့အခါကျတော့အမျိုးသားပြည်နယ်တင်မြေရေးကိုအထောက်အကူဖြစ်စေတယ်၊အမျိုးသားပြည်နယ်တင်မြေရေးကိုလွယ်ကူစေပါတယ်။
ဟုတ်ကဲ့ ဆိုတော့ဆိုတော့အခုလက်ရှိဒီဝင်းကြီးချုပ်ကတော့သူကတော့ဒီအာဂရာမထားချောင်းကိုသူ့အနေနဲ့ဟိုနမူနာပြကျင်တဲ့အနေနဲ့လောက်တာဆိုတော့သဘောမျိုးသူကပြောတယ်ဆိုတော့သူမှန်းထားတယ်လို့အခုဒီလောက်ရကဟိုဟိုဒီမှန်းချက်နဲ့နှက်တွက်ဟိုမကိုက်ဘူးဆိုတဲ့သဘောမျိုးပြောနိုင်လားကိုဘူးကြီ
းအခုချိန်မှာတော့မှန်းချက်နဲ့နှက်တွက်မကိုက်ဘူးလို့ပြောလို့ရပါတယ်ဒီလိုမျိုးဥမာကျွန်တော်တို့ဒီကျွန်တော်ကိုယ်တိုင်လည်းထောင်ကြခဲ့ပါတယ်ဟိုဒီလိုစစ်ထောက်တိုင်းရေးပေါ်ကြီးခင်ညိုရဲ့ဒီအမိတ်ကြီးနဲ့ကျွန်တော်တို့ကဖန်စီနှိပ်ဆက်ခြင်းကိုခံခဲ့ရတယ်။ဒါပေမဲ့ကျွန်တော်တို့ကအာဂါဒရှိလာဆိုရင်ကျွန်တော်တို့ကအာဂါဒတော့ကျွန်တော်တို့ကထားတော့မဟုတ်ဘူး။ကျွန်တော်တို့ကစနစ်ကိုပြုပြင်ပြောင်းလဲဖို့ကြိုးစားနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီစနစ်ကိုဥဆောင်နေတဲ့လူတွေကလည်းတာဝန်ရှိပါတယ်။ဥပမာကျွန်တော်ကိုဆိုရင်ဒီ1990မတ်တောင်မှာစစ်ထောက်တိုင်းရေးလာပန်းတယ်။လာပန်းတဲ့အချိန်မှာကြပ်ဖမ်းလို့ကျွန်တော်ထောင်ချလိုက်တယ်ပေါ့ထောင်ချပြီးတော့ကျွန်တော်ထောင်အပ်ပြန်လွတ်လာပြီးတဲ့အချိန်မှာအဲ့ဒီစစ်ထောက်တန်းကြီးကကျွန်တော်ကိုတွေ့တဲ့အချိန်မှာသူကကျွန်တော်ကိုနည်းနည်းချင်းမဆန်ရဲဘူးနဲ့သူကပုန်းချောင်နေတာရှိတယ်အဲ့အချိန်မှာကျွန်တော်ကသူ့ကိုတွေ့ပြီးတော့ကျွန်တော်သူ့ကိုရှင်းပြတာရှိပါတယ်ဥမာခြေနေရသူတို့နဲ့အမြင်မတူတဲ့သူကိုဖမ်းတယ်ဆိုရင်တော့ဥပေရဖမ်းရမယ့်ဟာတွေရှိပါတယ်ကျွန်တော်တို့ကိုဖမ်းတဲ့အချိန်မှာဖမ်းရမှာမပါဘူးပြီးတဲ့အခါကျဖမ်းပြီးတဲ့ဆောင်မှာကျွန်တော်ကိုနှိပ်စက်ခွင့်ဆိုတာမရှိဘူးဒါကဒီရင်ဥပဒေရလည်းတမ်းမြစ်ထားတာရှိပါတယ်။အဲ့တော့ကျွန်တော်ကိုသိဆက်ခဲ့တယ်။အဲ့လိုပဲပြတ်တားတဲ့တရားစီရင်မှုကျွန်တော်ကမရခဲ့ဘူး။တရားတွေအတွက်ဒီစစ်ထောက်တန်းရေးတွေမှာတာဝန်ကိုရှိတယ်။အဲ့တော့အဲ့ဒါတွေကိုကျွန်တော်တို့ကရှင်းပြတယ်။ရှင်းပြပြီးတဲ့အခါကျတော့ဒီလိုမျိုးရှင်းပြဒီလိုမျိုးသူတို့ကျူးလို့နေကျွန်တော်ကိုသိဆက်တယ်ဆိုတော့အရာဆုံးမှုဖြစ်တယ်။တရားကိုသူတို့သိဖို့လိုတယ်။အဲ့တော့ကိုကျွန်တော်ကဒီထောက်တန်းရေးကိုရှင်းပြတယ်။နောက်လူတွေကိုဒီလိုထပ်မဖြစ်အောင်လို့ကျွန်တော်ကရှင်းပြနေတာဖြစ်တယ်။တကယ်တမ်းဆိုရင်ကျွန်တော်နှိမ့်ဆက်ကြည့်လို့မဟုတ်လဲကျွန်တော်တို့ကထောင်ထဲကိုရောက်နေတဲ့နာဒီလိုမျိုးတွေကျွန်တော်တို့ရှင်းပြခဲ့ပြီးတော့ကျွန်တော်လူကြီးနာကသူ့ထောင်ထဲပြန်ရောက်ခြင်းမရောက်ခြင်းနဲ့နောက်လူတွေကဒီလိုမျိုးနှိမ့်ဆက်ညှင်းမှတ်ခံမှုတွေမရှိအောင်ကျွန်တော်တို့ကလူကြီးနေဒါပေမဲ့အတိတ်ကိုကျွန်တော်တို့ကမျက်နှာလုံးကပြစ်ထားမယ်အတိတ်ကိုသင်္ကန်းဆောင်မယူဘဲနဲ့ဆိုလို့ရှိရင်ကျွန်တော်တို့ပြစ်ဆုံးပုံဘလုံးမကောင်းနိုင်အောင်ပုံဘူးဒါကြောင့်မလို့လေဒီပြစ်ဆုံးပုံမှာလည်းနှိမ့်ဆက်ညှင်းမှတ်မှုတွေကကြေကြေကွဲ့ကွဲ့ဖြစ်နေတယ်အဲ့လိုနှိမ့်ဆက်ညှင်းမှတ်မှုကိုကျူးလွန်တဲ့သူတွေကရဲတွေလည်းပါတယ်စစ်သားတွေလည်းပါတယ်တခြားလက်နက်ကိုင်တပ်ဖွဲ့တွေလည်းပါပါတယ
်ဟုတ်ကဲ့
ဒီဟာကိုကျွန်တော်တို့အများဆုံးချက်တဖို့လုပ်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုတီယာသွေးရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ကအခုဒီပြန်လည်ပြည့်ပြည့်ဆိုတဲ့အပိုင်းမှာပေါ့နော်ဒီမကြသေးရင်ကဒီဝင်းကြီးရန်ကုန်တိုင်းဝင်းကြီးချုပ်ကဟိုလောက်ရပုံမှာလည်းအဓိကခြေခံတည်ပြီးတော့ဟိုဒီကိစ္စဆွေးနွေးဖို့လည်းဖြစ်လာဆိုတော့ကိုတီယာသွေးအနေနဲ့ရောအခုဒီကျွန်တော်တို့ဒီပြီးခဲ့တဲ့ဒီရန်ကုန်တိုင်းဝင်းကြီးချုပ်ကဒီအခမ်းအနားမှာဒီထောင်လိုင်းအကြီးကြီးဟောင်းကိုကတော့ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူကတော့ဒီအာဂရာမထားကြအောင်ပြကျင်တာဆိုပြီးတော့သူကဒီရွေချင်းနဲ့ပါဆိုပြီးတော့ဖြည့်ရှင်းချက်ထုတ်ပါတယ်ဆိုတော့ဒီသူယီမန်းထားတယ်လို့ပေါ့လေဒီအာဂရာမထားကြအောင်ပြတ်သားရတကယ်ပဲရောက်ခဲ့သလားဟိုတကယ်သူမှန်းထားတယ်လို့ညှော်လင့်ထားတယ်လို့ဖြစ်တယ်လို့ဆိုနိုင်လားခင်ဗျာ
ဟုတ်ပါဗျာဟိုကျွန်တော်နားလဲဆိုတော့ဟိုဒီကြီးကြီးကဒီအဲကရော့ဆာဆင်းနေပေါ်မှာခါးရေးပြောင်းပြောင်းနေလဲပေါ်လာတဲ့ကိစ္စကိုသူကအော်အများကဘယ်မကြတဲ့ကိစ္စကိုသူကရှင်းရမယ်သားပေါ့နော်ဘယ်လိုလဲဒီလိုကမျိုးပါခလားဟိုတတိပူဇော်ပွဲပါဆိုတပည့်ကပါရိစီအားပြူဇော်တဲ့ဘွယ်ပါရိစီအားတို့ဒီပပိတ္တိယချင်းပေါ့နော်တတိပပိတ္တိယချင်းပြူဇော်တဲ့ဘွယ်မှာဘွားကလေးပေါ်လာတော့ဒါကိုမချိန်မရတာမပြေနေတာတကြောင်ပေါ့နော်ပါရိစီအားလည်းမဟုတ်ဘူးလေအခုလိုပေါ်လာတော့ဒါကတော့ဘယ်လိုအာနာချင်းအဟောင်းလည်းဖြစ်နေပြီးတော့ကျွန်တော်တို့ဒီဘက်မှာအဲ့တော့ဟိုကျွန်တော်တို့ဒီဒီလိုစီအားကြီးကိုလည်းဒီကိုးစားပြီးတော့ကျွန်တော်တို့ဒီပြင်ပြီးပေါ့နော်ကျွန်တော်တို့ဒီအဲယူနီဖောင်းကိုဝတ်ပြီးတော့ကျွန်တော်ဒီရုပ်တွေတော့လိုက်တဲ့ပုံမှာမပြေနေတဲ့အပေါ်မှာဒီကမန်းကဖြည့်ချင်းလို့ဖြစ်နေတယ်ဗျအမှတော့ဟိုအဆက်ဆက်လည်းတစ်ခုခုလည်းတစ်ခုရှိဘူးဗျဟိုဒါကဟိုအာဂါကဖြည့်ချင်းတော့ဝယ်လည်းမဟုတ်ဘူးတော့ဟိုတနည်းတကျအချင်းလာမှုတွေလည်းကျွန်တော်ချိန်ချင်းချိန်လိုက်တယ်လို့ကျွန်တော်နားလဲတယ်ဟိုဒါကတကယ်တော့အာဂါကဖြည့်ချင်းနဲ့အာဂါကဖြည့်လျှော့တယ်ကျွန်တော်တို့ရင်သားစီဟုတ်ကဲ့ဆက်လို့ရှိရင်ပေါ့ပိုပိုကြီးရောက်တယ်ကျွန်တော်တို့ကဒီမှာချက်ပြီးရှိရမယ်ဟဲ့လေလာတုံးချက်ပြီးရှိပြီးကျွန်တော်တို့ဘယ်ဘယ်ဒီဒီကျရတော့ကျွန်တော်တို့ဟိုဘလောက်လုပ်လို့ရပြီရားစီကိုဘယ်ဆက်ပြီးတော့မယ်အားလုံးကိုကျွန်တော်တို့ကဒါဟိုတက်ဆက်ပြီးတော့မှအားလုံးအသိပေးပြီးတော့မှရင်သားစီဆိုတာကျွန်တော်တို့ကဟိုတကယ်တည်းဒီအိတ်စုတစ်ခုတော့လည်းဒီရက်ချက်ထားပြီးတော့တပတ်တည်းနဲ့လို့ညောင်ကြောက်တည်းနဲ့လို့ညောင်ဒီရင်သားစီဆိုတာနန်းတော့အချိန်ချင်းလုံးလုံးရတဲ့ပြဿနာလည်းမဟုတ်ဘူးကြာတစ်ခုကဟိုအရေးကြီးတဲ့အဖြစ်ဆက်ကပါလဲဆိုတော့ဟိုကျွန်တော်ရင်သားစီရေးလုပ်တယ်လေတော့ပြန်လဲစစ်မြေရေးလုပ်တယ်ဆိုတာကအမှန်တော့တစ်ဖက်နဲ့တစ်ဖက်ဟိုမနိုင်လို့ကျွန်တော်တို့တစ်ဖက်ကိုတစ်ဖက်ဟိုအပြတ်ချင်းလို့မနိုင်တော့ဘူးကျွန်တော်တို့ရေးရတယ်နားလည်တာစစ်တဲ့ပြောရတော့နိုင်ရင်တော့ဟိုရုပ်ကြမှာပဲတကယ်ဖြစ်ပေါ်လာ30%ဖြစ်လာတဲ့ခါကျခါတော့ကျွန်တော်တို့တစ်ဖက်ကိုတစ်ဖက်အပြီးကကျွန်တော်တို့ချင်းနိုင်ရပြီသားမရှိဘူးပြောတော့မှဖြစ်နေတယ်အယူဆပါအားကောင်းတာတော့ကျွန်တော်ရင်သားစီကျွန်တော်တို့အော်လာရတယ်ဆိုတော့ကျွန်တော်တို့အဲ့ဒီလိုမျိုး ဒီမှာကျတော့ဒီပြည့်လိုက်တဲ့အဆင့်ပဲဖြစ်နေတယ်။တကယ်ပဲရင်သားစီယူကျွန်တော်တို့ကမဆောင်ထားနိုင်ဘူး။အခုလည်းကျွန်တော်တို့ကဟိုဖြစ်နေပြောတာဒါဆိုတော့ခုနှစ်ခေတ်ကဖြစ်ခဲ့တဲ့ဖြစ်ချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့ဒီချက်ချက်ချက်တွေကကျွန်တော်တိတ်ကြီးလာသေးတယ်။ဆောက်တဲ့ခုနှစ်ကဖြစ်ခဲ့တဲ့ဖြစ်ချက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ဘာမှရေးလို့မရဘူး၊ဆရေးလို့မရဘူး။ဒါပေမဲ့ကျွန်တော်တို့ကရင်သားစီယူကြောင်းဆိုတာကတော်တော်စတိုင်နေပေါ့နော်။စတိုင်နေအရင်ကြီးတယ်၊ဒီဟာစတိုင်နေအဲ့ဒါလွဲတာပဲ။ဒီလိုအတော့ဒါလည်းဟောက်ပြန်လာလို့ကျွန်တော်ပြင်တယ်ဒီစာရေးဆရာတယောက်လည်းမဟုတ်ပဲねကျွန်တော်ကကြည့်စာရေးဆရာဒီလိုပဲတော့ရောက်လာပြီးတော့ဒါကသင်သားတွေရေးပါလို့ဒီတင်ရောက်ပြီးတော့ဟာသင်ပြပေးလိုက်တာပဲကျွန်တော်တို့အကုန်လုံးချုပ်ကုန်တယ်ပို့ဆိုးတာကတကယ်သင်သားတွေဒီအဲ့ဒီတိုင်းပြီးတော့အချိန်အခါမဟုတ်သေးတဲ့ဒီလိုပြောလိုက်တဲ့ကြောက်ကြတော့ဒီလိုဒီစိုက်ကြလူတွေချစ်တဲ့ဝေဖန်မှုတွေချစ်တဲ့ဟိုသင်သားတွေရေးကိုဒါမျိုးနဲ့တစ်ဖက်အရာဒီဖေးဖေးချင်းရေးလာပြီးတော့
အဲ့တော့တုံကြီးတို့ကြိုးစားတဲ့အရာလေးမျိုးကတော့တော့ပြန်လာတော့အပေါ်ရောက်တော့တယ်ကျွန်တော်ကညာစီညာစီလို့ပြောရမယ်လက်တွေ့မှာကျတော့သဘောထားကွဲပြားဖြစ်နေတာပ
ဲ Okay
ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲတစ်ခုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေနောက်စာရေးလည်းတော်တော်များများတကိစ္ဆာကိုစိတ်ဝင်စားနဲ့ပို့ထားတယ်တော်တော်များပါတယ်ဆိုတော့ကျွန်တော်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းဒီနေရာမှာအလှည့်ပေးချင်ပါတယ်ကျွန်တော်အားလုံးလည်းပါဝင်ခွင့်ရအောင်လူရင်းတူရှင်ကိုကြိုတက်နေကြများဟိုလူရင်းကိုရအောင်ဆွေးနွေးပေးဖို့လည်းကျွန်တော်မြစ်တာရက်ခံမြင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကနေဒါနိုင်ငံကဥညွန့်လာပါခင်ဗျာဥညွန့်လာသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဘုခင်ညွန့်နဲ့ပတ်သက်လို့ပြောရရင်တော့ဗျာဒီကိစ္စနဲ့ပတ်သက်လို့အစည်းအဝေးကိုဒီအခမ်းအနားကိုပြင်မြအောင်စီစဉ်ဆောင်ရွက်ကြတဲ့အစင်းစင်တိုင်းကပုံကိုတွေဟာအစင်းချင်းကင်းမဲ့လွန်းတဲ့လောက်ရဖြစ်တဲ့အတွက်လုံးဝဝလျော်ကန်တင့်မြတ်မှုမရှိဘူးလို့ပြောကြပါတယ်။ဘာနဲ့ဗျာ?ခန်းစားခဲ့ရတဲ့ပြည်သူတွေရဲ့တန်တန်ချက်တွေသွေးတွေကမှမချောက်သေးဘူး။ဘုခင်ညွန့်ကမိမ့်မိန်ကြီးနဲ့ခက်တီတီကြီးအကြော့ခံနေဆိုတာကတော့သူ့ကိုယ်တိုင်ကိုယ်ကမလုပ်သင့်တဲ့အလုပ်ပါ။ဒီအတွက်တော့တိတ်အရှိမပြောလို့ပါဘူး။ဒါပေမဲ့လို့အခုနအမျိုးသားပြန်လဲတင့်မြတ်ရေးရင်ကြားစေရေးယုံကြည်မှုတည်ဆောက်ရေးဆိုတဲ့အခန်းကဏ္ဍမှာ NLD အစိုးရနဲ့အမရောကိုလောက်ရမယ်အလုပ်ပိုင်းလေးတွေကျွန်တော်အချက်နှစ်ချက်လောက်ပြောချင်ပါတယ်အမရောအနေနဲ့ပထမဆုံးကျွန်တော်ပြောချင်တာကတော့ဘိုးယုတ်ကြီးမင်းအောင်လှိုင်အနေနဲ့ဒုတိယအကြိမ်တတိုင်းပြည်လုံးအပြစ်ခတ်ရဆဲချောင်းကို2020ရွေးကောက်ပွဲပြည်စီအထိအပြစ်ခတ်ရဆဲချောင်းကိုကြေညာပေးဖို့ဖြစ်ပါတယ်တရားဝင်ကြေညာပေးရမှာဖြစ်ပါတယ်နံပါတ်2အချက်ကတော့လွတ်တော်ထဲမှာဒီမိုကရေစီနီးလမ်းမကျတဲ့တရားမဝင်နေရာယူထားတဲ့25ရာနိုင်သောတက်ကကိုယ်စားလှယ်တွေကိုအမြန်ဆုံးပြန်လဲရုပ်သိမ်းပြီးအစိုးရလက်အောက်ကနေပဲနိုင်ငံတော်ရဲ့တာဝန်များကိုထမ်းဆောင်သွားမိဖြစ်ကြောင်းရဲရဲဝန်တမတော်တစ်ခုလုံးရဲ့ဂုံသိက္ခာကိုထိမ့်သိမ်းတဲ့အနေနဲ့ကြေညာပေးရမှာဖြစ်ပါတယ်။အဲ့ဒီလိုအလုပ်တွေကိုလုပ်ဖို့အတွက်ဘယ်အကြောင်းပြချက်ဘယ်စင်ကြေနဲ့မှအကြောင်းပြစရာအကြောင်းမရှိပါဘူး။ငါလူတာရုခေါ်ကြပါလိမ့်မယ်လို့ကျွန်တော်ရဲတင်းတင်းပြောချင်ပါတယ်။နောက်ဒုတိယပိုင်းနဲ့NLD အစိုးရကိုပြောချင်ပါတယ် NLD အစိုးရအနေနဲ့တာဝန်ယူဆောင်ရွက်သွားမယ်အပိုင်းတွေကတော့เนาะနံပါတ်1မှာဒီလိုပဲဟိုတမ်မရော်နဲ့သူတို့ညှိပြီးတဲ့အခါမှာနှစ်ဖက်စလုံးကနေတာဝန်ခံမှုတာဝန်ယူမှုကိုဂရိသစ္စာပြုရပါလိမ့်မယ်အဲ့ဒီနောက်မှာတော့ NLD အစိုးရနဲ့ဒတိုင်းပြည်လုံးမှာရှိတဲ့နိုင်ငံရေးကျင်းသားအားလုံးကိုလွှတ်ပေးရပါမယ်2008ဖွဲ့စည်းပုံကိုအစ်ဆွဲတာဖြစ်ဖြစ်ပြင်ဆင်တာဖြစ်ဖြစ်အများဆုံးလုပ်ရပါလိမ့်မယ်နံပါတ်3ကတော့တရားဥပဒေစိုးမိုးရေးကိုပြက်ပြက်သားသားတည်တည်ကြကြအကောင့်ထဲပေါ်မှာဖြစ်ပါတယ်။အဲ့ဒီလိုလုံနိုင်မှဒီနေ့ကဘာမှာကဘာရဲ့ဇရွေးပွက်ထဲမှာမျောနေတဲ့မြန်မာပြည်သူတရားလုံးရဲ့အခြေအနေကိုရည်တည်ရှင်တန်ခွင့်ရကြမယ်ဆိုတာနှစ်ဖက်လုံးကလက်ခံယုံကြည်ပြီးလက်နက်လိုက်နာဆောင်ရွက်ကြဖို့ဖြစ်ပါတယ
်။အ
ဲ့ဒီလိုမှမလုံနိုင်မဆောင်ရွက်နိုင်ကြရင်တော့တယောက်နဲ့တယောက်အပြစ်ပုံချနေရင် NLD အစိုးရကိုရောတမတော်အစိုးရကိုရောပြည်သူတရားလုံးကနေပြီးတော့အယုံကြည်မရှိတဲ့အနေနဲ့ပြည်သူရဲ့တန်ခတ်ခြင်းကိုခံရလိမ့်မယ်ဆိုတာကိုဟိုနားလဲတော့ပေါက်စေခြင်းနဲ
့ Okay အညွန်လာကျွန်တော် channel လူတွေလည်းလှည့်ပေးခြင်းပါတယ်ခင်ဗျာနောက်တူကတော့ကျွန်တော်မြန်မာနိုင်ငံကကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလေးလူရင်းတွေ့ချင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆောင်းတိုင်းမြကြီးရဲ့အနေနဲ့ပတ်သက်လို့ကတော့ဟောဆက်ရှိတဲ့တာအင်္ဂလိပ်မှာကဘုံကြီးဖြစ်ရောက်တော့ကိုရမင်းကိုရမင်းကတည်းကဂျိုးဒီရဲ့တောက်လမ်းမှာမြင်ပါရဲ့ဘုံကြီးရဲ့ဒုံငယ်လေးဒုံငယ်ကြီးကြားဝင်ရှိရောက်တဲ့ဂျိုးဒီရဲ့လမ်းမှာမြင်လို့ရှိပါရဲ့ဦးခင်းနဲ့ပတ်သက်လို့ကတော့မဟာတတိယလေးကခရလောင်းရောင်မင်းကဒီဝဲအလောင်းကိုဟိုကျဲတယ်အော်ဒီလိုရေးလို့ရှိပါသေးတာဆိုပြီးတော့တောင်းလိုက်အောင်ကြားတယ်ဒီအဆင့်နဲ့ရေးဆိုရင်ကောင်းမြတ်တော့အခုမြင့်ရဲ့လို့ဒီဆိုင်မောက်ခင်ဗျာအားလုံးက
ဟုတ်ကဲ့ကိုကမောင်လင်းဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူကတော့ slime ဖွေကုန်းဖြစ်ပါတယ်တန်းသားနိုင်ငံရေးသမားတူလည်းဖြစ်ပါတယ်လက်ရှိ American ပြည်တော်စုမှာခေတ္တရောက်ရှိနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ကို slime ဖွေကုန်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဝန်ကြီးချုပ်ကတရီမီဒီယာတောင်မှအာကာရထားပြီးတော့မတိမြတ်နိုင်တဲ့ပုဂ္ဂိုလ်ကဘာဖြစ်လို့ဘူခင်ယူအဲ့ဒီလူဆိုးလုပ်ခဲ့တဲ့သူကိုသူကအာကာရမထားဘူးပြန်လေတိနေလုပ်ပါတယ်ဆိုတာအတိတ်ပြန်မှမရှိတာဥပယမင်းသိန်းကအင်းနေဒီကိုဒုက္ခတော့ပေးခဲ့တယ်မပါတော့ဟိုထောက်ဆက်လိုက်တယ်မလုံနိုင်ဘူးနောက်ပြီးတော့မှကာချုပ်ကိုလည်းပဲထောက်ဆက်တယ်မလုံနိုင်ဘူးအင်းနေဒီကတစ်ချိန်လုံးတောင်းပန်ပေးနေရတာအဲ့တော့ရန်ကုန်မြို့သူမျိုးသားတယောက်အနေနဲ့တော့ဝန်ကြီးချုပ်ကကျွန်တော်တို့ပြည်သူတွေရောဒုက္ခတော့ပေးတယ်တကယ်ပြန်လေတင်းမြတ်ရလို့ချင်ပါတယ်ဆိုရင်တော့တရီမီတာတွေကိုခွင့်လွှတ်လိုက်ပါလားအပြစ်လို့ဘူချင်းကိုမစီမဆိုင်တဲ့လူတွေကိုအဲ့လိုပဲတွားလုလိုက်တော့ကြံတဲ့အာမရှင်လုံးလုံးစေတဲ့နေတဲ့သူတွေရတယ်ပဲဘာမှမထူပါဘူးငါတို့ဟိုနောက်မှာတော့အဲ့လိုပြကရော့ခံကြမှာပါဆက်တဲ့လုကြပါဆိုမှသူတို့လူဆိုးတွေကသူတို့ရိတ်ရင်လာမှာပေါ့အဲ့ဒါကြောင့်ဒီလုရကကျွန်တော်ဟိုပြည်သူတယောက်အနေနဲ့တကယ်ဟိုမဝင်မကြတာတော့အမှန်ပါပဲကြာ
ဟုတ်ကဲ့ကိုစလိုင်းပွေကိုဆွေးနွေးရကျေးဇူးပါကျွန်တော်တို့ Facebook ကနေ match တွေပို့ထားလည်းရှိပါတယ်တူကတော့ညင်ကြီးဆိုတဲ့ account ပါရှင်မှာသူကတော့အပြူသဘောဆောင်ခြင်းဖြင့်ဆွေးနွေးတွေ့ဆုံတာကောင်းပါတယ်နိုင်ငံနဲ့ပြည်သူအကျိုးတည်ဖို့တဲ့မိသည့်လောက်ရဲ့မြေသူမဆွေကျေးဇူးပါတယ်အားပေးပါတယ်အဖိနစ်ခံဘွားမှာလွတ်ချင်ပါပြီနောက်တူကတော့ Sunny SK ရဆိုတော့ South Korea တောင်ကိုရီးယားလို့ကြီးညွှန်းလာတာမသိပါသူကတော့လူရုံးမာတွေကိုသူတို့ကောင်းတွေကတိခန့်ခွင့်လွှတ်မြင့်တာထားဆက်ဆံတာမြင်ရတော့အစိုးရတစ်ခုလေးစားပါတယ်နောက်တူကတော့မိုးတောက်ထွန်းဆိုတဲ့ account ပါရှင်မှာသူကတော့ကုကိစ္စကဘာဖြစ်ဖြစ်ပါအမုံတရားကိုရှောင်ရှားပြီးမြစ်တံနဲ့ဆက်ဆံတာကောင်းပါတယ်ရန်သူလိုသဘောထားပြီးအမုံတရားပွားနေရင်တော့ငင်းချင်းဆိုတဲ့ဝေါ်ဟာရကအလကားဖြစ်တော့မပေါ်တဲ့ဒါကြောင့်ဝင်းကြီးကျိုးရဲ့ဆက်ဆံရေးကိုထောက်ကပ်ပါတယ်ဗျာတဲ့နောက်တူကတော့မိုးမိုးဆိုတဲ့အကောင့်မှာအရင်စစ်ဆိုးရလက်ထက်ကစစ်ကြောရေးမှာမတရားနှိမ့်ဆက်ညှဉ်းပန်းနေတာခံခဲ့ရသူတွေအတိဆုံးပါတဲ့တမိုင်းဆိုတာဖျောက်ဖျက်လို့မရပါဆိုင်းဆရာဆိုတာပြည်သူလူထုကလက်ခံနိုင်တဲ့တက်ချီဝါကြီးဆရာကြီးတွေကပူဇော်ကြတော့ပါတယ်ဒီကိစ္စပြဿနာကြီးကြီးဖြစ်တဲ့မင်းလည်းကအကွက်စင်ပြီးဖန်တီးတာဆိုင်းဆရာချင်းချင်းတက်ရှုပ်ပြီးစေဝန်းကွဲအောင်ရန်ကုန်တိုင်းဝန်ကြီးချုပ်ကိုထင်မြင်သေးအောင်တိတ်ခါကြအောင်ဖန်တီးတဲ့လောက်ွက်ပါတယ်ဝန်ကြီးချုပ်ကအပြုံးမပြည့်မြစ်တာတဲ့အောင်းနိုင်သူပါဆိုပြီးရေးပါတယ်ကျန်တဲ့စာတချို့လည်းမဆုမုံဖတ်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါရှင်အာကျွန်မထင်တာတော့ဒီကြမ်းကူဝေကြံကြောင်းလို့ထင်ပါတယ်အဲ့ဒီအကောင့်ကတော့အာဃာရတွေထားတင်မုံမချေတပြန်တလဲလက်စားချေနေကြရင်တော့တဲ့အစိုးတန်နေရာကထက်ခါထက်ခါလဲနေတော့မပေါ်တဲ့ကွီးဖြိုးရဲ့လောက်ရက်ကဒီမိုကရေစီအရွေ့အတွက်သိတ်ကောင်းပါတယ်လို့ရေးထားပါတယ်ဒေါက်တာခမ်ချွန်းကတော့ပြည်လဲတင့်မြတ်ရေးယုံကြည်မှုတည်ဆောက်ရေးမှာအထောက်အကူဖြစ်ပါတယ်ခင်ဗျာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြုံတွေ့နေရတဲ့အတားအဆီးအနှောက်အယှက်တွေကအာဏာရှင်လက်ဟောင်းတွေရဲ့စိတ်မလုံးကြုံတာကနေစတင်နေတာပါတဲ့ဘလို့ဖီအားတွေကြောင့်ပဲဖြစ်ဖြစ်အာဏာရှင်အဟောင်းတွေက Democratic Society ထူထောင်မှဖြစ်မယ်လို့ဆုံးဖြတ်ခဲ့လို့သာဒီနေ့လိုနိုင်ငံရေးအခင်းအကျင်းကိုရောက်လာတာပါတဲ့ဒါပေမဲ့အရင်တုန်းကသူတို့ဖိနှိပ်ခဲ့တဲ့သူတွေကလက်စားပြန်ချေမလားဒါမှမဟုတ်ပြည်သူတွေကသူတို့ကိုလက်စားပြန်ချေမလားသူတို့ရဲ့အသက်အိုးရေစီစဉ်ထိပါမလားဆိုတဲ့စိုးရိမ်ချက်တွေနဲ့စိတ်မလုံခြုံမှုတွေခံစားနေရပါတယ်တဲ့အမေစုကအာဃာရမထားပါနဲ့လက်စားမချေတင်မုံချေမယ်လို့ပြောခဲ့ပြပြီးပါပြီတဲ့အခုကွီးဖြိုးကထပ်မံပြတာတဲ့အတွက်တိုင်းပြည်ရဲ့ရှေ့ရေးအတွက်သိကောင်းပါတယ်တဲ့အာဃာရမထားလက်စားမချေတင်မုံချေမယ်ဆိုတာကိုပြည်သူတွေဘက်ကများများပြနိုင်မယ်ဆိုရင်အာဏာရှင်အဟောင်းတွေကစိတ်လုံခြုံမှုရလာမှာဖြစ်ပြီးတော့စိတ်ရဲ့လုံခြုံမှုလုံးဝရသွားတယ်ဆိုရင်တော့ခြေဥပြင်နိုင်တဲ့အထိအဆင်ပြေသွားနိုင်မယ်ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီစာအများစုကတော့ဒီဝန်ကြီးချုပ်ရဲ့လုပ်ရပေါ်မှာထောက်ခံတဲ့သဘောထားတွေလည်းရှိပါတယ်။ဆိုတော့ကိုဘူကြီးရဲ့ဒီတစ်ချိန်ကတလူပေါ့လေဖိနေသူနဲ့ဖိနေခံကြမှာတင်မုံခြေဖို့လို့အာဂရာမထားဖို့လို့ဆိုတဲ့ဟာမျိုးတွေကဟိုတော်တော်များပြောတဲ့တန်နေတဲ့ကျွန်တော်ကြားရရှိပါတယ်။ဆိုတော့ဝန်ကြီးချုပ်ရဲ့လုပ်ရစာနမူနာလုတ်တင်တဲ့လုပ်ရဆိုပြီးတော့ဒါကြောင့်တချို့စာရည်လည်းဒီထဲမှာထောက်ပြတာပါ။ဆိုတော့ဒီလိုတင်းမြဲအမြင်နဲ့ကြည့်မယ်ဆိုရင်ရောဒီလိုခြေလန်းလန်းလိုက်တာကိုလက်ခံနိုင်တဲ့ခြေလန်းလို့မယူဆနိုင်ဘူးလား။
အခုကစစတော်ကတော့ကိုဒီဟာသေးထောက်ပြတယ်လို့ပဲတကယ်ဟိုအချိန်ခိုက်မဟုတ်ဘူးဗျ။ဆိုတော့ဒီအပင်ကုပန်းရေးကာလတရားမျှတမှုရှာဖွေရေးဆိုတဲ့ဟာကလုတ်ကိုလုတ်အောင်မှာဖြစ်ပါတယ်။ဆိုတော့အဲ့လိုလုတ်တဲ့အခါမှာစစတော်ကကျွန်တော်ပြောခဲ့တယ်လို့အစ်င့်လိုက်အစ်င့်လိုက်လုတ်အောင်မယ်ရရှိတယ်။အဲ့ဒီအစ်င့်လိုက်အစ်င့်လိုက်လုတ်အောင်မယ်အခါမှာအစိုးရကထင်ရင်ထင်တဲ့အချိန်မှာလုတ်ချင်တဲ့အချိန်မှာလုတ်ချင်တယ်လို့လုတ်ခဲ့တာမျိုးလုတ်လို့မရဘူး။တခြားတကယ်ဟိုခြေခြေပြည့်ပြည့်နဲ့ခံရတဲ့သူတွေကလည်းသူ့နဲ့တည်ဖြစ်ပါတယ်။အဲ့ဒီခံရတဲ့သူတွေရဲ့အတန်တွေလည်းပါဖို့လိုတယ်။ပြီးတော့အစိုးရကခံရတဲ့သူတွေကိုကိုယ်စားမပြုဘူး။တရားကတကယ်လို့စင်မုံချေတာပဲဖြစ်ဖြစ်လက်စားချေတာပဲဖြစ်ဖြစ်အဲ့လိုပြောနေကြတဲ့စကားလုံးတွေကလည်းအသွင်ကူးကွေးကာလတရားမျှတမှုရှာဖွေရေးရဲ့အမျိုးသားပြည်နယ်တည်ပြည့်ရေးရဲ့ nama mereka tu juga lesehati mesuwi lo pion ini jadi hamil lekap balik. Tapi kalau tu ingkung bayi kalau dia ni dah muncak kau ye suraga lesehati mau. Atau ingkungga cium gaya tu tu ni cium kaya gaya tu ni cara mah tahasa dah fikir ni pialah pansi ni saya ni ye suraga fikir. Aku aga ayam mau kan eh. Atau ingkung cium gaya tu tu ni Sesi ni le, anak ya bunyi juga dia juga. Di dalam itu tenggelam juga. Muda kena tu menjadi sura kau ni aku cerita juga. Tapi aku, mungkin ni luya mahu bu, mungkin ni sendiri mahu bau. Tapi orang di luar luya nyuri pelajar di bawah solusi. Sekarang macam apa juga ni? Asalnya istilah itu, masuknya ni ni cakap juga luar ni. Tapi hari luar ni, peduli paham ni. Tapi orang cina ni solusi. Macam dia komision lah, kami upaya di bawah luar macam siapa.
ဒီလိုမျိုးလည်းလို့တယ်ဘယ်လုပ်လို့တော့ကျွန်တော်တို့မအောင်မြင်နိုင်ဘူးပဲပြောအောင်ပါ။ဟုတ်ကဲ့ကျွန်စနေကကိုဘိုးကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီစနေဝတ်အတွက်ကိုစာရေးသားပေးပို့ထားတဲ့တချို့လဲရှင်းနေပါသေးတယ်။အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်သူမောင်တက်ခနာရဲ့ပေးစာပါကိုရနိုင်မဲ့ဖတ်ပြပေးပါဦးခင်ဗျ။မြို့သားပြန်လဲတင်းနေရင်ရုံချီမှုတိဆောက်ရေးမှာတစ်ချိန်က
ူစာနယ်ဇင်းခင်ပီတိုင်းတွေထိမ့်ချုပ်တဲ့ကြားတွေကစာပေဗဟုသုတအလင်းအောင်တွေပြီးခဲ့တဲ့တကြီးစာပေရှင်တွေကိုအယိုသေးပေးကတော့ကြတဲ့နေရာမှာထင်ရှားတဲ့စာရေးဆရာလည်းမဟုတ်တဲ့အပြင်စာပေပညာရှင်တွေနဲ့နိုင်ငံရေးလှုပ်ရှားသူအများပြားကိုနှီးမျိုးစုံနဲ့ညီမနှိပ်စက်ခဲ့တဲ့စစ်ကောင်းဆောင်ဟောင်းတစ်ယောက်ကိုစာပေပညာရှင်ကြီးတွေနဲ့တန်းတန်းထားအယိုသေးပေးတာကတော့လုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ်ဘာကြောင့်လဲဆိုရင်ဒီဘွဲကပြည်သူတွေလေးစားကြည်ညိုကြတဲ့စာပေပညာရှင်တွေကိုကတော့တဲ့အခမ်းအနားပါအမျိုးသားပြန်လဲတင့်မြတ်ရေးအကျိုးဆွေးနွေးပွဲအခမ်းအနားမဟုတ်ပါဘူးအကယ်၍အဘအဝင်တွေများတက်ရှိထင်ရှားရှိနေခဲ့ရင်တွေးတော်မတွေးဝင်တော့ပါဘူးရှင်းရှင်းပြောရရင်ပြန်လဲတင့်မြတ်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်စစ်တပ်ကအစိုးရအုပ်ချုပ်မှုအောက်နိုင်ငံဝန်ထမ်းကောင်း PP ဂုံတိတ်ကရှိရှိနေပြလိုက်ပါတမတော်ခေါင်းဆောင်တွေပေါ်ယုံကြည်မှုတွေတိုးပွားလာနိုင်သလိုငင်းရည်ဆွေးနွေးပွဲတွေမှာအစိုးရနဲ့တိုင်းသာလက်နက်ကိုင်တွေတိုက်ရိုက်ဆွေးနွေးခွင့်လမ်းကြောင်းတွေပွင့်သွားနိုင်ပြီးယုံကြည်မှုရှိရှိဆွေးနွေးနိုင်လာကြလိမ့်မယ်လို့ယူဆမိပါတယ်။နောက်ပြီးဖက်ဒရယ်ပြည်ထောင်စုအတွက်မလွဲမသွေပြင်ဆင်ရမယ့်အခြေခံဥပဒေပြင်ဆင်ရေးများစွာအထောက်အကူဖြစ်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာပါ။ကျွန်တော်ဒီမှာနောက်ထပ်စာတစ်ချို့လည်းရှိနေပါတယ်။တယောက်ကတော့ကျွန်တော်ကပမနာဖိုးကြီးပါတယ်။ဒီကိစ္စမှာတော့ကွီးဖြိုးမှားပါတယ်။သူကတော့ဒီဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုရည်ရွယ်ရည်ညွှန်းပြီးပြောထားတာပါခွင့်လွှတ်ပေးလိုက်ရပါမယ်ကာဝါပြောရမယ်အထက်မှာဘိုခင်ညွန့်တို့လိုတိုင်းပြည်တစ်ခုလုံးကိုစနစ်တကျရုံမှာဖြစ်စည်းသူတွေမပါပါဘူးတဲ့ရိုစေထက်သူရိုသေးရမှာအမှန်ဆုံးပါတဲ့ခွင့်လွှတ်ရပါမယ်မမေ့သင့်ပါဘူးတဲ့ဒီမိုကရေစီရေးတော်ဝင်ကြီးရဲ့သူတွေမချောက်သေးပါဘူးဝိညာဉ်တွေမချုပ်သေးပါဘူးဆိုပြီးရေးပါတယ်သူကတော့နောက်တူကတော့ airline ဆိုတဲ့ပုံကူပါသူကတော့ဖြိုးမင်းသိန်းရဲ့အာနာဆေးအာနာရှင်ဟောင်းခင်ညွန့်ကိုအယူသေးပေးဆက်ဆံတာသူ့ရဲ့ပုံကူရေးအရာလို့ကျွန်တော်မြင်ပါတယ်ဒါပေမဲ့စာရေးဆရာတင်းဝင်တူလို့ UTP စာရေးဆရာလို့တမန်ရင်တော့မြန်မာနိုင်ငံစာရေးဆရာကိုရောပြည်သူတွေရဲ့မျက်နှာကိုပါအိုးမဲ့တုတ်တူဖြစ်နေပါတယ်တဲ့အမျိုးသားပြန်လဲတင်းမြတ်ကြီးမှလည်းမယောင်ရစီလူတဲ့လူတွေတော်တော်များနေလို့အမျိုးသားပြန်လဲတင်းမြတ်ကြီးအချိန်ကြာနေရတာဖြစ်ပါတယ်ဆိုပြီးရေးထားပါတယ်နောက်စာတချို့လည်းရှိပါသေးတယ်မဆုမုံဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီခင်ပီကွက်ဆိုတဲ့ဒီအကောင့်ကတော့ဂလက်စားမချေတဲ့အဆင့်ဆိုရင်ရပြီလေတဲ့ရှစ်ခိုးတာကတော့များသွားပြီတဲ့မထွေးဆိုတဲ့အကောင့်ကတော့မြင့်မြတ်ပြီးတော့စစ်မှန်တဲ့တရားအမှန်တကယ်နှလုံးမသွင်းနိုင်မင်းနဲ့အစွန်းရဝါရကိုဆွဲမြဲလက်ကင်ထားပြီးအာနာယူနေတဲ့သူတွေကိုပြန်လဲတင့်မြတ်ရေးတို့ယုံကြည်မှုတိဆောက်တယ်ဆိုတာကတော့ဘလို့နည်းနဲ့မှမဖြစ်နိုင်ပါဘူးတဲ့အာကျော်သူဟန်ဆိုတဲ့အကောင့်ကတော့ရင်ကြားစစ်ရရောက်တယ်လို့ထင်ရင်တော့ခင်ညွတ်တယောက်တည်းကိုမကြော့နဲ့လေတဲ့ NND အစိုးရတပ်ဖွဲ့လုံးကတန်းရွှေမောင်အေးစတဲ့စစ်ဘိုလ်ချုပ်ဟောင်းနေလက်ရှိစစ်ဘိုလ်ချုပ်တွေကိုထီချင်း၅ပါးနဲ့နှစ်စဉ်ရှစ်ခိုးဥချကြော့ကြပါလားတဲ့ဒါမှသူတို့လဲစိတ်လုံးကြုံပြီးတော့ခြေဥကိုပြင်ပေးမယ်ဆိုရင်တော့ကော်ပြီပဲတဲ့မျိုးမြင့်ဆိုတဲ့အကောင့်ကတော့တစ်ချိန်လုံးကဖိနှိပ်ခဲ့တဲ့အာဏာရှင်တွေကိုအယိုသေးပေးနေသူတွေဟာဘဝမေ့တဲ့အောက်တန်းစားအလွာတွေပဲဖြစ်ပါလိမ့်မယ်ခင်ဗျာတဲ့ကျုပ်ဆိုတဲ့သူကတော့လှေကွက်ကြီးကြံအလံမလဲစရမ်းပါတဲ့ဦးနိုင်နိုင်ဆိုတဲ့အကောင့်ကတော့တိုင်းပြည်နဲ့ပြည်သူပြည်သားတိုင်းရင်းသားတွေဟာဒီလိုစစ်အာဏာရှင်ကြီးတွေနဲ့နောက်လိုက်တွေကပူးပေါင်းပြီးတော့နှိပ်စက်ခဲ့လို့အခုချိန်ထိမွဲပြာကြနေတာကိုမသိတာလားတဲ့ရန်ကုန်တိုင်းဝင်ကြီးချုပ်တယောက်ဖြစ်နေပြီးတော့အတိတ်တရားတွေနဲပါတာကတော့စဉ်းစားစရာဖြစ်နေပါပြီတဲ့ကိုတဲမောင်ဘန်ကောက်ကတော့ဒီလိုမျိုးထိုင်ကြော့တာကတော့မလုံသင့်ဘူးလို့မြင်ပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့ဒီစောစောကိုစီရသွေးလည်းထောက်ပြတယ်လို့ပြောလေဟိုပြန်လည်တင်ပြရေးဆိုရင်လည်းသဘောထားကွဲတာတွေကဒီတော်တာရှင်ရဲ့အစာအိမ်မှာကိုအထင်ရှားမြင်နေရပါတယ်ဆိုတော့ကိုစီရသွေးကိုလက်ရှိအခြေအနေမှာတော့ပေါ့လေကျွန်တော်တို့ကဒီအမျိုးသားပြန်လည်တင်ပြရေးတင်မုန်းချေရမယ်လို့အာဂရမထားဘူးဆိုတော့ဘလောက်ပဲပြောနေနေလက်ရှိလုံးနေတဲ့အခင်းချင်းဟိုမမြင်ရသေးတာလည်းကျွန်တော်တို့ကထင်ရှားပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေဒီလိုခင်းချင်းမျိုးတွေဖြစ်လာနိုင်မှုအတွက်ပြန်လည်တင်ပြရေးအတွက်ဟိုလမ်းခင်းပြနိုင်မယ့်အခြေအနေမျိုးတွေပေါ်လာအောင်ဘာတွေလုပ်ဖို့များလိုနေမလဲခင်ဗျာ
အကြီးရတော့ဗျာဟိုကျွန်တော်ပြောလို့ဒီကိုကိုကြီးပြောသွားပြလို့ပဲအဖြစ်အခြေအနေလောက်ကြာရရှိတယ်လူဆက်ကြီးတစ်ခုကကျွန်တော်တို့အရင်ပြိပတ်ကရှိတဲ့လူဆက်ကြီးတစ်ခုကကျွန်တော်တို့ဟိုမိမိတက်ကဟလာကျွန်တော်တို့ပြောဆောင်ရမှုတွေအရင်းမိဆက်ကြမှုလက်တွေ့လို့လို့ဟိုပေါ့နော်ဟိုပြောင်းနေပြောင်းကြားမှာပေါ့နော်ဒီလိုကြားကကျွန်တော်တို့ပြင်မာမှုမျိုးကြီးဆက်ချဖို့တက်ကိုကျွန်တော်တို့ engagement ပေါ့ဖြစ်ဖြစ်လို့ရတယ်ဆက်တော့ဒါကကျွန်တော်တို့ကဟိုဒီဖက်တစ်ဖက်ပြောလို့ဆိုလို့ရအောင်လုပ်တဲ့အချိန်မှာတကယ်ကတော့ဆိုတော့ကျွန်တော်ဖတ်သွားတဲ့အတိုင်းပဲပတ်သက်လို့ကျွန်တော်ကလည်းလက်ပြောပြပါမယ်။ကျွန်တော်တို့အစိတ်ကဖြစ်ခဲ့တယ်ကျွန်တော်လူတွေကျွန်တော်ပြောနေတာပေါ့ဟုတ်ပြီ။အစိတ်မှာကျွန်တော်တို့တိုင်းတပီလုံးဒုက္ခရောက်ပြီးတိုင်းတပီလုံးကျဲပြီးလက်စုကျဲပြီးကျွန်တော်တို့ခက်တဲ့ဆိုးကြီးဟလားကျွန်တော်ပြိလိုက်လို့ရှိခဲ့တယ်။ဒါကိုကျွန်တော်တို့ကအစိတ်ကကြီးခက်တဲ့ဆိုးကြီးဒါကြီးဟာကျွန်တော်တို့နောက်တစ်ချိန်ဘယ်တော့မှပြန်လည်းမပေါ်ပေါက်တာဘူးကျွန်တော်တို့အားလုံးကျွန်တော်တို့နောက်ပြီးထပ်ပြန်မပေါ်ပေါက်အောင်ကာကွယ်ပေးဖို့ကိုကျွန်တော်တို့ပြောဖို့တက်တယ်ဒါကြီးကျွန်တော်တို့ကသူရကြကြပြထားရမယ်။ဒါကမှားခဲ့တယ်။ဒါကမလို့မလို့ဆက်ပြီးကျွန်တော်တို့ကပြထားရမယ်။ပြထားလိုက်တော့ပါကျွန်တော်တို့ကတောက်တူတွေကကျွန်တော်တို့ပြန်လာကြပြီးတော့ဒါကိုကျွန်တော်တို့ကနောက်ပြီးထပ်ပြီးအနာကရုပ်ဆက်ပြီးတော့ဖြစ်ပေါ်မလာအောင်ကျွန်တော်တားပြီးပါလေ။ဒါဟာတော်လို့တစ်ခါတော့တကယ်ကိုရွေးချယ်ပေးမယ်ကျွန်တော်တို့ပြန်လာစေအစ်စ်ပဲ။ဒါရုပ်ဆက်ပြီးတစ်ခုတော့အဲ့ဒီဟာကိုညံ့လာပြောမယ်။ဆိုတော့အမှန်ကြားဆိုတာပဲ။အတိတ်ကဘာလို့ဖြစ်ခဲ့လဲ။အခုဖြစ်ခဲ့တဲ့ဟာကိုကျွန်တော်တို့ဖိတ်ချင်းချင်းနဲ့အာဂါကချင်းချင်းနဲ့ကျွန်တော်တို့ဟိုကမတ်စိတ်ကြံကြတာနဲ့ဖြစ်သေးပြီးတော့ဒီလိုဖြစ်ခဲ့တယ်။ဒါပြမဖြစ်ဖြစ်မဖြစ်တိုင်းဘူး။ဒါပြဖြစ်ဖြစ်ဖြစ်တိုင်းဘူး။ကျွန်တော်ခွဲကြစိတ်ကြပြီးတာဝန်ရှိတဲ့သူကတာဝန်ရှိသူကိုတောင်းပန်လိုက်ပြီးတော့ကျွန်တော်တို့ကနောက်ကိုအဲဒီဆက်ကြည့်လိုက်ဒီလိုမျိုးစနစ်ကြီးဒီလိုမျိုးစနစ်ကြီးမပေါ်ပါအောင်ချေရှုကြမယ်ဆိုကျွန်တော်ကတကယ်စစ်မှန်တဲ့ရေကြီးများစီကိုရှောက်ကြတာ။အဲ့တော့ကိုတစ်ခတ်ပြီးတော့လို့ပြောတယ်။ကျွန်တော်တို့တစ်ခတ်တည်းရနေပြီးတော့ကျွန်တော်တို့ဒီလုပ်နေကြလည်းမရအောင်တစ်ခတ်ကလည်းလူလူချင်းရဲ့ပြီးပေါင်းတာမျိုးပဲ။တစ်ခတ်ကလည်းဟိုဒီထိုင်ရှိခိုးခိုးရုံမကဗျာ။တိုက်ကြလို့လည်းတစ်ခတ်နဲ့လုပ်နေပြီဆိုတော့ဒီသားစီရမဖြစ်ဘူး။တစ်ခတ်ဆုံးပါမယ်။အဲ့ဒီနေရာကိုဥပ္ပိယောဟာလားဒီပါပြောသွားတယ်ကျွန်တော်ဒီမှာဟိုကျွန်တော်ဒီဘက်ကရေလောကဒီဆက်ဆက်ခဲ့တဲ့လူတွေအခုလူတွေဒီကောင်းကောင်းကိုဆက်ဆက်ရတာပါဒီဘက်ကတော့ဘာအစ်မပြည်နေပြောသွားတယ်အဲ့လိုပုံစံကြီးဖြစ်နေတယ်ဒီလိုပြန်သားစီရအခက်တွေဖြစ်နေလို့ပြန်တော့မအောင်ဘူ
းဟုတ်ကဲ့ပါဝင်ဟုတ်ကဲ့ကျွန်တော်အချိန်တလောက်ပဲရရတဲ့ဒီနေရာမှာပဲဆုံးသတ်ချင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ဒင်းဆာဆရာဦးတီယာသွေးဦးဘိုကြီးကိုရင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးလည်းထူးခြားစုတင်ပါတယ်ခင်ဗျာ
စနေညဒိုင်းလေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်စနေညကျန်းရဲ့အစီအစဉ်ဒီအဆုံးမတက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးတန်နာကျော်ကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတွေတစိ့တပိုင်းရန်နာထားရတာကိုအဆုံးတက်နိုင်ဖို့အမေရိကန်အထက်နဲ့အောက်လွှတ်တော်ခေါင်းဆောင်တွေဆက်ပြီးတော့ညှိနှိုင်းရေးပြင်ဆင်နေပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့သူတောင်းထားတဲ့ဆိုရသုံးစည်းကိုဒီမိုကရက်တွေသဘောတူပေးဖို့ဆက်ပြောနေပြီးတော့တစ်ဖက်ကလည်းသတင်းမီဒီယာကိုတိုက်ခိုက်သွားတာပါသူရဲ့စနေမနေ့ Twitter post မှာတော့ဒီကိစ္စနဲ့ပတ်သက်လို့ညှိနှိုင်းနေရတဲ့ထောက်ခံမှုများပြားကြောင်း Washington Post နဲ့ NBC သတင်းဌာနတို့ကတော့သတင်းမှားတွေဖော်ပြနေကြောင်း Twitter post မှာရေးသားထားပါတယ်အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အိန္ဒိယကဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောမကျကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖွဲ့ UNHCR ကပြောသွားပါတယ်ဒုက္ခသည်ဖြစ်နေခလုံးကျင်တဲ့သူတွေကိုဘာကြောင့်အခုလိုပြန်ပို့ရသလဲဆိုတာအိန္ဒိယတာဝန်ရှိသူတွေကိုမေးမြန်းထားတယ်လို့ UNHCR ကပြောပါတယ်ဒီလိုဒုက္ခသည်တွေကိုပြန်ပို့တာ၃လအတွင်းမှာဒုတိယမြောက်ဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းမှာမူရီစေဝါရောင်းဝယ်သူလို့ဆိုတဲ့ရိုဟင်ဂျာ2ဦးတနက်တန်ရာတွေနဲ့တိတ်ဆုံနေတာကိုတွေ့ခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကဒီကနေ့ပဲပြောကြားလိုက်ပါတယ်။ဒီလူတွေရဲ့ရုပ်အလောင်းကိုပင်လယ်ကမ်းဆက်ဘေးနားမှာရှိတဲ့အဝေးပြေးလမ်းမဘေးမှာစိတ်ကြွစေတပေါင်းကျော်နဲ့အတူတွေ့ရှိခဲ့တာဖြစ်တယ်လို့ TFNF မြို့ရဲအရာရှိကပြောပါတယ်ရှင
်။သတင်းချင်းချုပ်ကိုမဲရေးတနာကျော်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာ ဒီညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းညစင်နိုင်ကနေ၁၇နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနက်ပြန်မနက်ခင်း၆နာရီကနေ၇နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုလည်းလိုင်းလုံးမီတာ၂၄၀ငါးဆက်တင်နဲ့လိုင်းလက်မီတာ၁၉၀လိုကနေစောင့်မျှော်နားဆင်နိုင်ပါတယ်ဗီဒီယို
This program has come to you from the Voice of America, Washington.